to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ27ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့လည်းနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများသတင်းအောင်ပါ။ဒီကနေ့ညပိုင်းထိတဲ့အောင်သတင်းတွေမှာတော့တိရီလင်ငါမှာခရီးယန်ဖျားချောင်း၃ချောင်းနဲ့ဟိုတယ်၃ခုမှာဒီကနေ့ Easter ပွဲတော်နေ့မှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး138ဦးသေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်။ VNN စစ်ပွဲတွင်အလွန်ကိုပြင်းထန်တဲ့ဓာတ်ဥစိတ် Agent Orange တွေတူထောင်ဖို့အသုံးပြုခဲ့တဲ့ VNN နိုင်ငံကလည်းတဲ့အခြေစိုက်စခန်းကိုရှင်းလင်းမှုအတွက်ဒေါ်လာတန်းချီကုန်ကျမဲ့အစီအစဉ်ကို American ကစတင်လိုက်ပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အတူပြောပြပေးပါမယ်မခွန်ညွေ။
ကောင်းပါပြီရှင်။အဲဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေနားဆင်ပြီးမှတော့မြောက်ဦးမျိုးကစစ်ဘေးဒုက္ခသင်နေသူတွေကိုမြင်ရသူတွေအနေနဲ့ဘာတွေကိုလိုလားပါသလဲ
။ရန်တန်းပြီးတော့လက်လက်ကြီးကြီးနဲ့ပြစ်ခတ်မှုရက်ပါ။နောက်တစ်ချက်ကနံပါတ်နှစ်တစ်ချက်ကတက်ကပြည့်ရင်လည်းဖြစ်ဖြစ်ရဲတိုင်းရလို့ဖြစ်ဖြစ်ဒီသက်ဆိုင်ရပါတော့။ဒီနဲ့ဆွေးနွေးပြတာပေါ့။အများဆုံးရဲရက်ဖို့လို့ပဲပေါ့နော်။ဒီအချက်ကိုပဲကျွန်တော်အဓိကပြောမယ်
။ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်မျိုးသားကွန်ရက်ပါတီဥက္ကဋ္ဌဦးတင်ထူအောင်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာဖြစ်သလိုမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတော့မြန်မာနဲ့ထိုင်းနှစ်နိုင်ငံသဘောတူညီချက်အရထိုင်းမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအရေးထိုင်းအစိုးရကတိကျဆောင်ရွက်ပေးခြင်းရှိမရှိဆွေးနွေးထားတာကိုနားဆင်ရပါမယ်။ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
တိရီလင်္ကာမှာခရီးယန်ဖျားချောင်း၃ချောင်းနဲ့ဟိုတယ်၃ခုမှာဒီကနေ့ Easter ပွဲတော်နေ့မှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ200ကျော်သေဆုံးပြီးလူရာနဲ့ချီဒဏ်ရာရခဲ့ပါတယ်။ဖောက်ခွဲမှုနဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးထိန်သိမ်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ဖျားချောင်းတွေတဲ့စိန့်အန်ထိုနီဖျားချောင်းနဲ့ဟိုတယ်၃ခုကမြို့တော်ကိုလံဘိုမှာရှိပြီးတခြားဖျားချောင်း2ခုကနီဂွန်ဘိုမှာရှိတဲ့စိန့်ဆဘက်ရှင်ဖျားချောင်းနဲ့ပါတီကလိုဝါကဇီယွန်ဖျားချောင်းတို့ဖြစ်ပါတယ်။ဒီပောက်ကွဲမှုတွေအပြီးတိရီလင်္ကာမှာညမထွက်ရအမိန်ထုတ်ပြန်ထားပါတယ်။သတင်းမှားတွေနဲ့ကောလာဟလတွေပြန့်ပွားနိုင်တာကိုကာကွယ်တဲ့အနေနဲ့ဆိုရှယ်မီဒီယာလူမှုကွန်ရက်နဲ့ဖုန်းနဲ့ကွန်ပျူတာကတဆင့်သတင်းစကားပေးပို့နိုင်တဲ့ app တွေကိုလည်းပိတ်ထားတယ်လို့အစိုးရကပြောပါတယ်။ပထမပောက်ကွဲမှုတွေအပြီးနိုင်ပေါင်းများစွာအကြာမှာမြို့တော်စင်ဂျေဘုံအရက်တွေဖြစ်တဲ့ဒေဟီဝါလာနဲ့ဒေမာတာဂိုဒါတို့မှာနောက်ထပ်ပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့သတင်းရရှိပါရယ်ဒီဖြစ်စဉ်တွေအတွင်းသေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝန်းနေရာကြောင်းနဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းတိရီလင်္ကာဝန်ကြီးချုပ်ရာနီဝီကရမ်စင်ကပြောကြားခဲ့ပါရယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာဘယ်အဖွဲ့အစည်းကမှထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
ဗီယက်နမ်စစ်ပွဲအတွင်းအလွန်ကိုပြင်းထန်တဲ့ဓာတ်ရုပ်အစိတ် Agent Orange တွေထူလောင်မှုအသုံးပြုခဲ့တဲ့ဗီယက်နမ်နိုင်ငံကလေတပ်အခြေစိုက်စခန်းကိုရှင်းလင်းဖို့အတွက်ဒေါ်လာတန်းချီကုန်ကျမဲ့အစီအစဉ်ကိုအမေရိကန်ကစတင်လိုက်ပါပြီ။ဟိုချီမင်းမြို့အပြင်ဘက်ကဗျန်ဟွာလေစိတ်မှာအမေရိကန်ဒေါ်လာ183သန်းကုန်ကျမဲ့ဒီအစီအစဉ်ကိုစနေနေ့မှာစတင်လိုက်တာဖြစ်ပြီးတော့ဗီယက်နမ်စစ်ပွဲဆုံးသတ်ပြီးနှစ်40ကျော်မှဖြစ်လာခဲ့တာပါ။အဲဒီလေစိတ်ဟာ Agent Orange အစိတ်တွေအဓိကထူလောင်တဲ့နေရာတွေထဲကတစ်ခုဖြစ်ပါတယ်။1962ကနေ1982ခုနှစ်အတွင်းကွန်မြူနစ်ပျောက်ကြားသဘုံတွေကာကွယ်ယူထားတဲ့တစ်ပင်တစ်တော်တွေနဲ့စားနပ်ရိက္ခာတွေကိုဖယ်ရှားဖို့အတွက်အမေရိကန်ကတောင်ဗီယက်နမ်မှာ Agent Orange အစိတ်ရေတွေလီတာသန်း80ဖြန့်ပတ်ခဲ့တာဖြစ်ပါတယ်။ဗျန်ဟွာလေစိတ်မှာတူလောင်ခဲ့တဲ့အဲ့ဒီ Agent Orange အစိတ်ရေတွေဟာအိနီနာကမြေကြီးတွေနှုံးမြေတွေနဲ့မြေချောင်းအင်အိုင်တွေကိုစိတ်ဝင်ကုန်ကြတယ်လို့ယူဆနေကြပါတယ်။ Agent Orange အစိတ်ထဲမှာ Dioxin တက်ပါဝင်ပြီးတော့ဗီယက်နမ်နိုင်ငံသားမျိုးဆက်ဒီဂျာမာကင်ဆာယောဂါဖြစ်ပွားမှုကလေးမွေးဖွားစဉ်ကိုလိုက်အင်္ဂါမပြည့်စုံမှုမြင်မာတာနဲ့ဆက်ဆက်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့နှစ်မွာလတုန်းကလည်းအမေရိကန်ကဒေါ်လာတန်130ကုန်ကြတဲ့အလားတူပုံစံမျိုးရှင်းလင်းလုပ်ငန်းစဉ်တွေကိုဗီယက်နမ်နိုင်ငံအလဲပိုင်းဒနန်လီစိတ်မှာလုပ်ခဲ့ပါတယ်။ဗျန်ဟွာလီစိတ်မှာရှင်းရမယ့်အစိတ်ရေပမာဏကတော့ဒနန်လီစိတ်မှာရှင်းရတဲ့ပမာဏထက်လေးစားပိုများတယ်လို့ဆိုပါတယ်ခင်ဗျာ။
လီဗျားနိုင်ငံထရီပိုလီမြို့မှာကုလသမဂ္ဂထောက်ခံထားတဲ့အစိုးရတပ်တွေနဲ့လီဗျားအမျိုးသားစစ်တပ် LNA ကြားတိုက်ပွဲတွေအတွင်မနေ့စနေနေ့နဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းလေကြောင်းတိုက်ခိုက်မှုတွေနဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။မြို့တော်တောင်ပိုင်းမှာဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုတစ္ဆာခံတဲ့တပ်တွေ82ဖို့ကြိုးစားနေတာကိုအစိုးရစစ်တပ်ကခုခံကာကွယ်နေတာပါ။လွန်ခဲ့တဲ့နှစ်ပတ်ကစပြီးဗိုလ်ချုပ်ကြီးဟက်ဖတာရဲ့တစ္ဆာခံတပ်တွေကထိုးစစ်ဆင်နေပေမဲ့မြို့တော်တောင်ဘက်မှာခုခံနေတဲ့အစိုးရစစ်တပ်ကိုမထိုးဖောက်နိုင်သေးပဲရှိနေပါတယ်ဒီသတင်းပတ်အစောပိုင်းမှာ American သမ္မတ Trump က Half Dan နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့ကြောင်းရေနံသယံဇာတ်ကြွေဝါတဲ့လေပြားနိုင်ငံလုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာ Half Dan ဟာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့သမ္မတကချီးကျူးပြောဆိုခဲ့ကြောင်းအင်ဖြူတော်ကတောက်ကြနေမှာကြေညာခဲ့ပါတယ်ဗိုလ်ချုပ်ကြီး Half Dan ရဲ့လေပြားအမျိုးသားစစ်တပ်ကကုလသမဂ္ဂထောက်ခံထားတဲ့လေပြားအစိုးရကိုအတိအမှန်မပြုပါဘူးပြီးခဲ့တဲ့ April 3ရက်နေ့ကစပြီးမြို့တော် Tripoli ကိုသိမ်းယူနိုင်ရေးတိုက်ပွဲတွေစခဲ့တာဖြစ်ပါလေ
ပြည်သူနိုင်ငံကတမိုင်းဝင် Notre Dame ဘုရားကျောင်းကြီးမိလောင်သွားတာကိုပြန်လည်တည်ဆောက်ဖို့ပုဂ္ဂလိကလူရှင်တွေကလူငွေတွေရဲရဲရော်ရော်ထည့်လာပြီးရက်အနည်းငယ်မှာပဲစိုးရကိုစန့်ကျင်တဲ့အဝါရောင်ရောင်ပြန်အင်ဂျီဘွတ်ဆန္ဒပြသူထောင်ပေါင်းများစွာဟာမနေ့စနေနေ့ကတော့နိုင်ငံတော်မှာဆန္ဒပြခဲ့ကြတယ်လို့ပြည်သူအာဏာပိုင်တွေကပြောပါတယ်ပဲရစ်မြို့လယ်မှာချီတက်ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံတွေအဓိကယုံနေနေကြီးတွေတုံးပြီးလူစုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာရုံရင်ဆန်ခတ်တွေဖြစ်ခဲ့ကြပါတယ်တချို့ဆန္ဒပြတဲ့သူတွေကရဲတွေကိုပလင်းတွေနဲ့ပစ်ပေါက်ပြီးတော့ကားတွေအတားဆီးတွေကိုလည်းမီးရှို့ခဲ့ကြပြီးဆန္ဒပြတဲ့သူ126ယောက်ကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပဲရစ်မြို့မှာတော့ဆန္ဒပြတဲ့သူအရေအတွက်ဟာ6500ကျော်ရှိပြီးဘော်ဒိုတူလူးနဲ့တခြားမြို့တွေမှာလည်းဆန္ဒပြခဲ့ကြပါတယ်ရဲတပ်ဖွဲ့ကခံမှန်းတဲ့အရေအတွက်ဟာသိက္ကူနည်းလွန်းတယ်လို့ဆန္ဒပြတဲ့သူတွေကတော့ပြောပါတယ်အဝါရောင်ရောင်မြန်အင်ဂျီဘော်ဆန္ဒပြတဲ့သူတွေဟာအစိုးရရဲ့လူမှုဖူလုံရေးနဲ့စီပွားရေးမူဝါဒတွေကိုအပြောင်းလဲတွေလုပ်ဖို့တောင်းဆိုနေကြတာပါတချို့တွေကလည်း Paris မြို့မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကမီးလောင်သွားတဲ့ Notre Dame ဘုရားကျောင်းကြီးကိုပြန်လည်တည်ဆောက်ဖို့အတွက်အလူငွေတွေအများကြီးသုံးနေပြီးလူမှုပူလုံရေးအစီအစဉ်အတွက်အဲ့ဒီလောက်အသုံးမပြုတဲ့အပေါ်မှာမချေမနှက်ပြောဆိုခဲ့ကြပါတယ်အခုဆိုရင်အဝါရောင်အင်ဂျီဝတ်ဆန္ဒပြတဲ့သူတွေဟာအခုဆန္ဒပြခဲ့ကြတာဟာသတင်းပတ်23ပတ်မြောက်ရှိသွားပြီဖြစ်ပါတယ်ဆန္ဒပြတဲ့သူအရေးအတွက်ဟာဆော့ဆော့ချင်းတုံးကလို့လူ3သိန်းလောက်ထိမရှိပေမဲ့မနေ့စနေနေ့ကတော့အရင်တပတ်တည်းထက်တော့ဆန္ဒပြတဲ့သူပိုများတာဖြစ်ပါတယ်ခင်ဗျာ
ယူအေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9309တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာ9နာရီကြာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါရှင
် VOA American တန်ရဲ့တနင်္ဂနွေညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆူဒန်နိုင်ငံမှာစစ်တပ်ကဖေရှားလိုက်တဲ့သမရဟောင်း Omar El Bashir အစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်အရင်သမရဟောင်းလက်ထက်အမျိုးသားလုံခြုံရေးနဲ့ထောက်လန်းရေးကဒုဗိုလ်မှူးကြီးအဆင့်ရှိသူရှစ်ဦးကိုလည်းယာဒူးကအနာပေးမယ်လို့အာဏာသိမ်းစစ်ကောင်စီ TMC ကပြောပါတယ်အတိုက်ခံပါတီတွေကလုံခြုံရေးအေဂျင်စီကိုအသစ်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုနေကြတာပါသမရဟောင်းအယ်ဘာရှားကိုငွေမဲခဝါချမှုနိုင်ငံသားဝင်အများအပြားတရားဝင်ပိုင်ဆိုင်မှုတွေနဲ့တရားစွဲဆိုပြီးစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေပြီလို့လည်းတရားရေးဌာနကမနေ့စနေနေ့ကပြောပါရယ်သမရဟောင်းအယ်ဘာရှားအင်ကိုရှာဖွေတာမှာ American Dollar 3,500 Euro ငွေ6,000ကျော်နဲ့ Sudan Pound 5,000ကိုခရီးဆောင်လက်ဆွဲတစ်တာတွေထဲထည့်ထားတာသိမ်းဆည်းရမိခဲ့တယ်လို့စစ်ထောက်လန်းရေးအရာရှိတွေကပြောပါရယ်သမရဟောင်းအယ်ဘာရှားနဲ့ညီကိုတော်သူ2ယောက်ကိုလည်းအဂတိလိုက်မှုနဲ့ဖမ်းဆီးထားပါတယ်ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့ချိန်မှာပြည်တွင်းစစ်နဲ့ပဋိပက္ခတွေအကျင့်ပြည့်ချဆမှုတွေကြုံတွေ့ခဲ့ရတဲ့အတွက်စန့်ကျင်ကန့်ကွက်မှုတွေလေးလနီးပါးကြာကြုံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသမရကိုစစ်တပ်ကဖေရှားခဲ့တာဖြစ်ပါတယ
်ကွန်ဂိုနိုင်ငံကအီဘိုလာရောဂါကူးစက်ရေးဆေးရုံကိုတနတ်သမားတွေပထမချိန်ဝင်တိုက်ပြီးကင်မရွန်နိုင်ငံသားဆီယောင်တဦးတည်ဆုံးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲနောက်ထပ်တိုက်ခိုက်မှုတွေစနေနေ့ကထပ်ဖြစ်ခဲ့တယ်လို့ရဲအရာရှိတဦးကပြောပါရယ်ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဟာရုတ်တရက်ကပ်ရောဂါအသွင်ဖြစ်လာတာကိုထိန်းချုပ်ဖို့ဘူတန်ပေါ်မြို့ကခတ်ဝါဆေးရုံဝန်ထမ်းတွေကြိုးပမ်းနေစဉ်ဖြစ်ခဲ့ရတဲ့ဒီနောက်ထပ်တိုက်ခိုက်မှုတွေမှာသဘုံတဦးလည်းတည်ဆုံးခဲ့တယ်လို့ကွန်ဂိုရဲအရာရှိချုပ်ကဆိုပါရယ်ဒါပြင်နောက်ထပ်သဘုံ၄ဦးကိုလည်းလက်ရဖမ်းဆီးနိုင်ခဲ့တယ်လို့ရဲအရာရှိချုပ် ပေါ်အန်ဂိုမာကပြောပါတယ်ဘူတန်ဘိုမြို့ဒုတိယမြို့တော်ဝန်ပက်ထရစ်ကမ်ပါလီစီကိုကလည်းဒီတပုံတိုက်ခိုက်သူတွေအနေနဲ့ဆေးရုံကိုမီးရှို့ပစ်ဖို့ညာဘက်မှာကြိုးစားခဲ့တယ်လို့ဆိုပါတယ်တနေ့တောက်ကြနေ့ကဖြစ်ခဲ့တဲ့ပထမတိုက်ခိုက်မှုတွင်ကမ်ရွန်နိုင်ငံသားကူးဆက်ယောဂဆိုင်ရာဆရာဝန်ရစ်ချတ်မူဇိုကိုတည်ဆုံသွားတယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကထုတ်ပြန်ပြီးမှပဲအခုနောက်ဆုံးတိုက်ခိုက်မှုထပ်ဖြစ်ခဲ့တာပါကွန်ဂိုကျမ်းမာရေးဝန်ထမ်းတအူးနဲ့ကားသမားတို့လည်းထိခိုက်ဒဏ်ရာတွေရခဲ့ကြတယ်လို့ကွန်ဂိုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောထားပြီးတော့ဒီအကြမ်းဖက်လို့ရကြအောင်တမိုင်းမှာဒုတိယအသေးအများဆုံးဖြစ်တဲ့ Ebola ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေပိုခက်ခဲသွားပြီးတော့ကာကွယ်ရေးလုပ်ငန်းတွေလည်းအဆက်ပြတ်သွားခဲ့ပါတယ်ခင်ဗျာ
မနေ့စနေနေ့ကဗာတီကန်မြို့စိန့်ပီတာစ်ဘာစီလီကာဘုရားကျောင်းမှာပြုလုပ်တဲ့ Easter အကြိုဝတ်ပြုဆုတောင်းပွဲမှာပိုယဟန်မင်းကြီး Francis ကဘုရားသခင်ကိုပုံမသက်ဝင်ယုံကြည်ကြဖို့နဲ့အတိတ်ဖြစ်ရပ်တွေကိုမေ့ပျောက်နိုင်အောင်ကြိုးစားကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ပိုယဟန်မင်းကြီးက Easter လူထုစီဝေးပွဲကြီးမှာနှစ်စဉ်ပြုလုပ်နေကြတဲ့ကမ္ဘာလုံးအတွက်ဆုတောင်းစကားပြောကြားပေးခဲ့ပါတယ်။ယေရှုခရစ်တော်တည်ဆုံးရာကနေပြန်လည်ရှင်သန်ချမြောက်ရာနေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေတက်ဝင်ယုံကြည်ကြတဲ့ Easter နေ့ကခရစ်ယာန်ပြက်ကတင်ရဲ့အကြီးမြတ်ဆုံးနေ့တူးနေ့မြတ်ဖြစ်ပါတယ်။အနောက်တိုင်းခရစ်ယာန်ဘုရားကျောင်းတွေမှာ Easter ပွဲတော်ကို Gregorian ပြက်ကတင်နဲ့သတ်မှတ်ကျင်းပပြီးအရှေ့တိုင်းရှေးယူဆွဲခရစ်ယာန်ဘုရားကျောင်းတွေမှာတော့ Julian ပြက်ကတင်နဲ့သတ်မှတ်ကျင်းပလေးရှိတဲ့အတွက် Easter ပွဲတော်ကျင်းပရဲ့နှစ်ခုကသတင်းပတ်အနေငယ်ကွာခြားမှုရှိပါတယ်။
အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League အမပေးဘောလုံးပွဲမှာတော့ Everton အသင်းက Manchester United အသင်းကို 6-0 မရှိနဲ့အနိုင်ရသွားပါတယ်။ Everton အသင်းအတွက်ဂိုးတွေကတော့ Richarlison, Sigurdsson, Digne နဲ့ Walcott တို့ကသွင်းပေးခဲ့တာဖြစ်ပါတယ်။ Manchester United အသင်းဟာဒီနေ့ပွဲမှာ Everton ကိုရှုံးသွားတဲ့အတွက်လာမယ့်နှစ်ဘောလုံးရာသီ Champions League နေရာရဖို့အတွက်ပိုပြီးတော့အခက်အခဲဖြစ်သွားခဲ့ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါ။အခုအရင်ဆုံးရခိုင်ပြည်နယ်တွင်စစ်ဘေးဒုက္ခသည်အရေးအတွက်တိုးလာနေတဲ့အခြေအနေကိုသိကြရမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခတွေကြားမှာအရက်သားတွေဖမ်းဆီးခံရတာ၊အရက်သားတွေနေထိုင်တဲ့ရက်ွက်တွေထိလက်နက်နဲ့ကြီးတွေထိမှန်နေတာကြောင့်စစ်ပွဲတွေအတွင်းအရက်သားတွေကိုအန္တရာယ်မဖြစ်စေအောင်သတိထားပေးဖို့စစ်ပြေဒုက္ခသည်တွေကိုအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေပါတယ်။မြောက်ဦးအပါဝင်ဘူးသီးတောင်နဲ့ရသေးတောင်တွေဘက်မှာတိုက်ပွဲတွေကလက်နက်ကြီးကြီးတွေဟာအရက်သားတွေနေထိုင်ရာကိုထိမှန်နေတာကြောင့်ဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာအခုဆိုရင်ဒုက္ခသည်3,400ကျော်သွားပြီလို့သိရပါတယ်။မတ်စုမော်ကအသေးစိတ်ပြောပြမှာပါရှင်။
ရဘာဆိုရတက်တဲ့ရခိုင်တိုင်းရဲသားလက်ထက်ကိုင်တက်အေးအေးတို့ကြားစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့တွေတချို့မှာတော့တဖက်တိုက်ပွဲတွေကလက်ထက်ကြီးတွေကြီးစားတွေဟာအများပြည်သူတွေရှိနေတဲ့ကြေးရွာတွေတဲ့အထီးထိမှန်တာတွေဖြစ်နေတဲ့အတွက်ဒေသခံပြည်သူတွေဟာစစ်ဘေးကနေတိတ်ရှောင်နေကြရပါတယ်။တက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့အမျိုးသမီးတွေဒါပကြက်ဖြစ်နေတဲ့သူတွေပါရှိနေတဲ့ရက်ွက်တွေတဲ့အထီးလက်ထက်ကြီးကြီးတွေနဲ့ပြစ်ခတ်မှုတွေကိုရှောင်ရှားပေးဖို့လက်ထက်ကိုင်တက်တဲ့အပါအဝင်ရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုထားတယ်လို့စစ်ပြေဒုက္ခသည်တွေကိုဒုက္ခသည်စခန်းတွေနဲ့အထီးကိုယ်တိုင်သွားရောက်ကူညီပေးနေသူလည်းဖြစ်မြောက်ဦးမြို့ရဲ့ပြစ်ခတ်မှုကိုကိုယ်တိုင်ကြုံခဲ့ရသူရခိုင်မျိုးသားကိုကရရဲ့ဥက္ကဋ္ဌဦးတေထူအောင်က VOE မြန်မာပိုင်းကိုပြောပါတယ်
တစ်ဖက်ကလည်းလည်းဒီစစ်ခတ်မှုတွေလို့ကျွန်တော်တို့မြင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းတော့ဟိုကြုံခဲ့ရလို့ပေါ့နော်။ရောင်ဦးမျိုးတိုက်ခိုက်ခံရပြီးနောက်တနေ့မှပဲကျွန်တော်ရောင်ဦးမျိုးကလွတ်တော်ကိုယ်စားလည်းတချို့ရန်ကြီးရဖတ်တချို့နဲ့တူစစ်တေးချောင်းတွေရေးပေါ်ခေါ်လာရတယ်ဆိုတော့ကြီးရွာကျောင်းပေါ်ကရွာလမ်းကိုဖြတ်ပြီးတော့ကျွန်တော်တို့အထွက်ပေါ့နော်။လေကွင်းပြင်မှာပေါ့နော်။အဲ့ဒီနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ပေါ့နော်။အဲ့တော့ကျွန်တော်ကြည့်တာဒီလောက်လမ်းရှင်းရှင်းလင်းလင်းနေရာမှာကျွန်တော်တို့လက်နက်ကြီးနဲ့ပစ်ခတ်ရတယ်ဆိုတဲ့ဟာကျွန်တော်တို့အဓိကပြောချင်တာကရန်တန်းပြီးတော့လက်နက်ကြီးပြည့်ရင်ပစ်ခတ်မှုရပ်ပါနောက်တစ်ချက်ကနံပါတ်2တစ်ချက်ကတက်ကပြည့်ရင်လည်းဖြစ်ဖြစ်ရေတိုင်းရလို့ဖြစ်ဖြစ်ဒီတက်ဆိုင်ရပေါ့နော်ဒီလေဆွေးနွေးပြတာပေါ့အများဆုံးရေအရက်ပုတ်လို့လည်းပေါ့နော်ဒီအချက်ကိုပဲကျွန်တော်တို့အဓိကပြောနေတ
ယ်မြဘာစစ်တပ်ဘက်ကတော့သူတို့ကိုပြစ်ခတ်လာတဲ့အတွက်တံပြန်တိုက်ခိုက်မှုတွေပြုလုပ်ရတယ်လို့ဆိုထားပေမဲ့အခုလက်ရှိလက်နက်ကြီးတွေနဲ့ပြစ်ခတ်နေတဲ့ကျေးရွာမြို့နယ်တွေမှာတော့ရခိုင်တိုင်းရဲသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒီရပိုင်းရေဆိုင်တိုက်ပွဲမရှိဘူးလို့ရခိုင်တပ်မတော်အေးအေးပြောခွေးရခိုင်တုခါကပြောပါတယ
်6 6ရက်နေ့တုန်းကဒီပန်းမြောင်ဘက်မှာတစ်ခေါက်တိုက်ပွဲဖြစ်ပြီးတော့အဲ့ဒီကလေးကစားပြီးတော့ဟိုတိုက်ပွဲကငြိမ်နေတယ်ဗျဒါမဲ့လို့ဒီဗမာစစ်တပ်ဖက်ကတော့တိုက်ပွဲအတုတွေဖန်တီးပြီးတော့မှအဲ့ဒီရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်လက်နက်ငယ်တွေနဲ့ရွာထဲဝင်ပစ်အဲ့ဒါမျိုးတွေလုပ်နေတာရှိတယ်။ဥပစာအထူးသဖြင့်တော့ဘူးတီတောင်မျိုးနေထဲကအဲ့ဒီဒီနွားယုံတောင်တို့စံကိုးတောင်တို့ဥယင်သာနောက်ပြီးတော့အဲ့ဒီရှရှားတောင်ပေါ့နော်အဲ့ဒီရွာတွေမှာတိုက်လို့ဖြစ်နေတာ miao miao ni thema le ai bong da ywa wo bama sit ta pek ka ne le ne ji de ne hlan pi lo pit de so lo le ne ji de ne hlan pi lo ai ma ywa da de ma ni nai lo a kong lo pie kong ja yi bo ho bama sit ta ni ne no ai lo miao tu ro di lou ni de usa ga chano ro myin na do tu ro ha da yi we she chi chi ne lou ni da lo myin ne so lo di a khu lou ni de usa de ga pyo me so lo shi yin no da အရာသားတွေလုံးဝမနေနိုင်အောင်နေပြီးတော့ဗမာစစ်တပ်ဘက်ကနေပြီးတော့လုံနေတာ။ဟိုပြောမယ်ဆိုလူဖွေးစီရက်တီလို့မရအောင်သူတို့လုံတဲ့ဥစ္စာပေါ့နော်။ဒါ crime against humanity ပဲ
။ဆေးရဲခြေတွေကပို့ပြီးတော့မှတင်းမာလာတဲ့အနေအထားကိုကြုံနေရချိန်မှာတော့တစ်ဖက်ယုံကြည်မှုရှိနိုင်တဲ့အနေအထားနဲ့ပဲအပြေရှားနိုင်တဲ့အခြေအနေဖြစ်နေပြီးစစ်ဖြစ်နေတဲ့အချိန်အရသာပြည်သူကိုအထိခိုက်ဒဲစေချင်ပါတယ်လို့ရခိုင်တပ်ဘက်တော့အေးအေးပြောခွင့်ရကပြောပါတယ်
။ပြည်သူတွေကိုတော့ဗမာစစ်တပ်ဘက်ကတစ်ဖက်တည်းနေပြီးတော့ဒါအကြီးကြီးဟိုအနိုင်ကျင့်ဖိနှိပ်မှုတွေလုပ်နေတယ်။လက်နက်ကင်ရှင်းရှင်းတိုက်မယ်ဆိုလို့ရှိရင်လေအမြေပြုတ်တိုက်မယ်ဆိုလေခင်ဗျားတို့တိုက်နိုင်တယ်ဒါကတော့လက်နဲ့ကင်ရှင်းရှင်းခင်ဗျားတို့တိုက်ကျွန်တော်တို့လည်းပြန်တိုက်ရမှာပဲဒါပေမဲ့လို့အပြစ်မရှိတဲ့ဒီတီတူတွေကိုတော့နော်ဒုက္ခမပေးနဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ဘက်ကသူတို့ကိုဟို message ပေးထားပြီးသားဖြစ်တယ်အရသာတွေကိုအကာအကွယ်ပေးရမှာပေးရမယ်ဆိုတဲ့ဥစ္စာကဒါနိုင်ငံတကာစီးရင်မှာရှိပြီးသား
အခုလက်တလုံးမှာတော့စစ်ဖြစ်နေတဲ့ပြိုးတွေတွေကကြီးရွာနေတယ်မှာပဲဘေးလူရကိုတိရှောက်တိကြရတဲ့ဒုက္ခတွေအပါအဝင်စစ်ရှောင်စခန်း46ခုမှာခိုလုံတရသူဒုက္ခတွေစုစုပေါင်းကတော့3,489ဦးထိရှိသွားပြီဖြစ်တယ်လို့စစ်ရှောင်စခန်းတွေအထိစည်ရဲလိုက်လက်ကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးတွေများအစည်းယုံ REC ကဧပြီလ17ရက်နေ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။လိုအပ်တဲ့ကူညီကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေအပြည့်အစုံပို့ဆောင်ပေးနိုင်ဖို့ဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားတယ်လို့ရခိုင်ပြည်သားကိုရက်ကဦးတည်ထူအောင်ကပြောပါတယ
်။အခုဆိုရင်ကျွန်တော်တို့ဒီမှာစစ်ရှောင်ကြီးရွာတွေစစ်ရှောင်စခန်းတွေကိုကူညီထောက်ပံ့ရေးဖို့တော့မှာပေါ့နော်တေချာစီစီပြီးဖေဖော်ဝါရီတစ်ဆင့်သွားမယ်ဆိုတဲ့အနေအထားမျိုးဖြစ်နေတော့ဒါဘယ်လိုမှဖြစ်တဲ့နေတဲ့ကမကူညီနိုင်ရင်အစိုးရအနေနဲ့မကူညီနိုင်ရင်တော့ကူညီရလို့တားဆီးတာကိုပြိတင်တာတော့ဘယ်လိုမှမလုပ်နိုင်တဲ့ဒိစ္စဒါအရက်ဖက်ဆိုင်ရာရှိတော်မှာပဲဒီဥပဒေရပဲကြည့်ကြည့်တာအစိုးရတရားအနေနဲ့ပေါ့နော်ဒီဟာဘယ်လိုမှမဖြစ်နိုင်တဲ့ဒိစ္စဒီစစ်ပစ္စောင်းစခန်းတွေမှာကြံပါရေးစောင့်ဆောင်မှုမရှိဘူးလို့တော့တဲ့နောက်ပြီးလူတွေတို့လာတယ်အဲ့ဒီပုံမှာဘယ်လိုနေရာချထားမလဲဘယ်လိုရှိနေတဲ့သူတွေကဘယ်လိုမိုးမကြမြင်မိုးကောင်အောင်ရရှိအောင်ပြန်လဲပြီးတော့လုပ်ကိုင်ဆောင်ရွက်ပေးမလဲဆိုတဲ့အချက်တွေအရေးပါတယ်အဓိကတော့အခြေခံစားနပ်ရေးခါလုံမောက်မှုတစ်ခုကိုပံ့ပိုးဖို့လိုအပ်တာပေါ့
လက်ရှိစစ်ဖြစ်နေတဲ့ပုံတကြိုးရသည့်တော်ကြောက်တော်မြောက်ဦးမေးပြဘူးတိတော်ပြုတ်တဲ့နေရာမှာတော့ပြီးခဲ့တဲ့ဧပြီလ1ရက်နေ့ကနေစလို့ညပထွက်ရမိတ်ပုံပါ144ကိုလက်ပတ်ရေးထိုးထုတ်ပြန်ထားပါတယ်စစ်ပေးရှောင်ဒုက္ခတွေထောက်တဲ့ချီခိုးလုံနေတဲ့စစ်ပြေးစစ်ရှောင်စခန်းတွေစီကိုကူကြီးကယ်ဆယ်ရေးအထောက်ပံ့တွေပေးဖို့တရေးကိုလည်းအခက်ခဲကြုံတွေ့ကြရဆဲဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်အခုမြမအရေးဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီနှစ်နိုင်ငံအစိုးရသဘောတူညီချက်အရထိုင်းမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအရေးအစိုးရကတေချာဆောင်ရွက်မပေးတဲ့အပြင်သူတို့တွေအတွက်တေချာကိုစားပြုပေးသူမရှိဘူးလို့အလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ပါတယ်။ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကကိုထူးချစ်ကိုကိုဇော်ဝင်းလှိုင်မေးမြန်းထားပါတယ်ရှင
်။ပထမဆုံးတော့ဒီကိုထူးချစ်တို့ရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအနေနဲ့ပေါ့ဟိုထိုင်းနိုင်ငံမှာအခြေစပ်ပြီးလှုပ်ဆောင်နေတာဟာဘာတွေများအဓိကလှုပ်ဆောင်နေလဲဆိုတော့ကျွန်တော်ပြောပြလို့ရမလ
ား။အဓိကကျွန်တော်တို့ကဟိုအစီအစဉ်3ခုပေါ့။ပထမတစ်ခုကတော့ကျွန်တော်ပညာရေးပေါ့။ဒီကျွန်တော်တို့ရှေ့ပြောင်းလုပ်သမားတွေရဲ့ကလေးတွေနဲ့ရှေ့ပြောင်းလုပ်သမားလူငယ်တွေအတွက်ပေါ့လေ။ဒါပညာရေးလုပ်ငန်းရှိတယ်။နောက်တစ်ခုကျွန်တော်တို့ကျန်းမာရေး။ကျန်းမာရေးမှာအဓိကတော့ကျန်းမာရေးပညာပေးတာရဲ့နောက်အရေးပေါ်ကျန်းမာရေးစေကူတာမှုတွေအတွက်ကျွန်တော်တို့ကူညီဆောင်ရွက်ပေးတာရှိတယ်။နောက်ကျွန်တော်တို့ရဲ့အဓိကလုပ်ငန်းတွေနဲ့ကတော့ကျွန်တော်တို့ရှစ်ပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထိုင်းဥပဒေနဲ့နိုင်ငံတကာဥပဒေရအကာအကွယ်ပေးတဲ့လုပ်ငန်းတွေကျွန်တော်တို့လုပ်နေပါတယ်ဗျာဟုတ
်အရင်ကတော့ကျွန်တော်တို့ဟိုအစောပိုင်းတုန်းကတော့ဒီထိုင်းမှာရှိတဲ့ကုမ္ပဏီတွေမှာဟိုကဏ္ဍဆောင်မှာလုပ်ကြတဲ့လူတွေလူခွင့်ချိုးဖောက်ခံရတယ်ဆိုတော့တော်တော်လေးကျေပြန့်ဖြစ်တာပေါ့နော်အတန်တွေလည်းထွက်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီရေလုပ်ငန်းနဲ့ပတ်သက်တဲ့ဥစ္စာတွေနောက်လူခွင့်ချိုးဖောက်ခံရတဲ့ကိစ္စတွေတော်တော်လေးသတင်းတွေမှာပါလာတာတွေ့ရတယ်နော်ဆိုတော့ထိုင်းကလည်းသူကိုယ်တိုင်ကဒီအလုတ်သမားလိုအပ်ချက်တော်တော်များများရှိနေတယ်ထင်တယ်အဲ့ဒါကြောင့်ပမာပြရပို့ပြီးတော့လူတွေလာကြတဲ့သဘောလား
ဟုတ်ကဲ့ဗျနှစ်ပိုင်းပေါ့ထိုင်းအနေနဲ့ရလဲဗျထိုင်းမှာရှိတဲ့ထိုင်းလူမျိုးတွေကကျွန်တော်တို့ဒီအခြေခံအလုတ်တွေပေါ့ကျွန်တော်တို့အများအားပြောတယ်ပေါ့ဒီအင်မတန်မှအန္တရာယ်ရှိတယ်နောက်ပေးရညစ်ပတ်တဲ့အလုတ်အိမ်တွင်းအလုတ်တွေကထိုင်းလေကတော်တော်မလုတော့ဘူးအဲ့ဒါကလည်းသူတို့အနေနဲ့ကသူတို့အရင်းနှားချက်မှာရှိတဲ့ရွှေပြောင်းလူသမားတွေကိုသူအားကိုးရတယ်ဒါကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့ဟိုကျွန်တော်တို့ရဲ့အဓိကအခြေခံလစာပေါ့ကျွန်တော်မြန်မာပြည်မှာအခုတက်မှတ်ထားတဲ့အခြေခံလစာနဲ့ထိုင်းရပေးတဲ့အခြေခံလစာနဲ့တအားကွာတယ်နောက်တစ်ခုကအလုတ်ကင်ရှာဖွေရတဲ့နေရာမှာလည်းသူတို့အနေနဲ့အင်မတန်မှခက်ခဲတယ်ဆိုတော့ဒါမြန်မာရွှေပြောင်းလုပ်သမားတွေကအများကြီးပဲကဏ္ဍဆုံးမှာပေါ့အစောကကျွန်တော်ပြောတဲ့လိုပဲဒီပညာလုပ်ငန်းငါးလုပ်ငန်းဟိုတယ်နဲ့ခီးသွက်လိုက်လုပ်ငန်းအိမ်တွင်းမှုလုပ်ငန်းတွေနဲ့နောက်တစ်ခုကျွန်တော်တို့ဒီပင်လယ်စာထုတ်တဲ့လုပ်ငန်းတွေပေါ့အဲ့ဒါမှအဓိကလုပ်တယ်ဆိုတော့အခုကကျွန်တော်တို့ဒီ ပင်လယ်ငါးဖမ်းလုပ်ငန်းတွေမှာလုပ်တဲ့အလုပ်သမားတွေကကျွန်တော်တို့ဆွဲပြောသူ2014ပတ်ဝန်းကျင်မှာကျွန်တော်တို့ကဒီအထောက်ထားတွေနဲ့နိုင်ငံကလည်းတည်ကြပြောလာတဲ့ချိန်မှာထိုင်းနိုင်ငံကိုအမေရိကန်နိုင်ငံနေပြီးတော့ဒါကမ္ဘာပေါ်မှာလူကုန်ကူးမှုအဆိုးဆုံးနိုင်ငံဖြစ်သတ်မှတ်တယ်။နောက်တစ်ခုတစ်ချိန်တည်းမှာပဲဟိုဥရောပသမဂ္ဂကလည်း2015မှာခင်ဗျားတို့ဒီလူကုန်ကူးမယ်လူကုန်ကူးမှုတွေနဲ့ပတ်သက်မယ်ကျွန်တော်တို့ဒီဟိုကျေးကျဉ်သူဖွဲ့ခိုင်းစင်နေမယ်အလုပ်ကလေးတို့တမားတွေတုံးနေအောင်မယ်ဆိုလို့ရှိရင်တော့ခင်ဗျားတို့ရဲ့ပင်လယ်စာတွေကိုနိုင်ငံသားကိုကျွန်တော်တို့သူ့နိုင်ငံထဲမယူဘူးဆိုတဲ့အထိအဲ့လိုမျိုးဟိုဖိအားတွေပေးလာတယ်။ဒါကြောင့်မို့ထိုင်းနေနေကဒါကိုကျွန်တော်တို့ဒီပူပြီးတော့လေးစားလိုက်နိုင်အောင်မယ်ဆိုတော့ကျွန်တော်ပြီးခဲ့တဲ့နှစ်ထဲမှာပဲကျွန်တော်တို့ဒီအကဘာလို့တမားဖွဲ့ချုပ်ရဲ့ကျွန်တော်တို့ C188 ပေါ့ဗျာအဲ့ဒါကတော့ပင်လယ်ငါးဖမ်းလုပ်ငန်းတွေနဲ့ပတ်သက်တဲ့ဟိုစာချုပ်ကိုသူတို့ဒါလက်မှတ်ထိုးလိုက်တယ်ပေါ့ဟုတ်ကဲ့ဒီကျွန်တော်တို့ကဒါအင်မတန်မှလည်းဒါကျေးဇူးတင်ပါတယ်အဓိကတော့ American ဆိုရနဲ့ကျွန်တော်တို့ဒီဥရောပသမဂ္ဂပေါ့လေသူတို့ရဲ့ဖိအားတွေဒါမရှိဘူးဆိုလို့ရှိရင်ထိုင်းနိုင်ငံနေနဲ့ဟိုလူခွင့်ရေးနဲ့ပတ်သက်လို့ရှိရင်ဒါလေးစားလိုက်နိုင်မှုအင်မတန်မှနေအောင်ပဲအရင်တော့ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကစပြီးတော့ကျွန်တော်ဒီလုပ်ငန်းတွေလုပ်နေတယ်ကျွန်တော်တို့ပြောတယ်တောင်းဆိုတဲ့ဟာတွေကိုထိုင်းဆိုအနေနဲ့ကတောက်လျှောက်ပေါ့လေဒါဟိုလက်လက်လူရှုခဲ့တာပေါ့အခုကျတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့ဆိုင်တယ်လို့လည်းပြောလို့ရတယ်။ဥပမာဖြစ်ထိုင်းနိုင်ငံကကမ္ဘာပေါ်မှာဒါပြီးခဲ့နှစ်ကဆိုတာနံပါတ်3နေရာမှာရှိတယ်ပင်လယ်စာပို့တဲ့နေရာမှာပေါ့လေ။ဆိုတော့သူတို့ရဲ့ပင်လယ်စာတွေကိုနိုင်ငံတကာကလက်မခံဘူး။အဓိကအဖြစ်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကလက်မခံဘူးဆိုလို့ရှိရင်ဒါသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုအမှန်တမ်းမှထိခိုက်တယ်။အဲကြောင့်မလို့ကျွန်တော်တို့အမြဲတမ်းပြောတယ်။ထိုင်းနိုင်ငံအနေနဲ့ကကျွန်တော်တို့ရွှေပြောင်းအလို့သမားတွေရဲ့အခွင့်အရေးကိုဟိုနှစ်နှစ်ကာကလူလူလလနဲ့ဟိုထောက်ပံ့ကူညီရမယ်ဆိုတဲ့ဟာမျိုးပေါ့တကယ်လို့သူတို့ကအဲ့လိုမျိုးမကူညီဘူးမလေးစားဘူးဆိုလို့ရှိရင်ဒါသူတို့ရဲ့ပင်လယ်စာပေါ့လေဒါမဝယ်မှာစိုးလို့အဓိကတော့ကျွန်တော်တို့ရှင်မလို့သမားတွေတော့တိတ်ဟိုစေတနာရှိလို့မရှိလို့ထက်ဆိုတော့ရှင်လေဒါကြောင့်တစ်ချိန်တည်းမှာပဲသူတို့ကဒါကျွန်တော်တို့ဒီအာရှနိုင်ငံတွေတဲမှာဒါပထမဦးဆုံးနိုင်ငံဖြစ်ရတယ်အစိုးရပြောတဲ့ကျွန်တော်တို့ဒီအလို့သမားအဖွဲ့ချုပ်ရဲ့ကျွန်တော်တို့ဒီဟိုသဘောတူညီချက်စာချုပ် C188 ကိုသူတို့ကထိုးလိုက်တယ်ဆိုတာဒါကအများကြီးပဲဒါတေချာရေးထားတာတော့ဒီတင်မောလေးပေါ်တွေမှာအလုပ်လုပ်တဲ့မြန်မာရှေ့ပြောင်းလို့သမားတွေကိုပေါ့လေဘလူမျိုးကာကွယ်ရမယ်လဲပေါ့အတူကသူတို့ရဲ့ဟိုအလုပ်ချိန်တွေအစနောက်တစ်ခုကသူတို့ရဲ့ဟိုကျမကြီးဆောင်ချောင်မှုအစနောက်ပြီးတော့ဒီနားနေဖို့အခန်းတွေအစအဲ့လိုမျိုးစင်းရဲကြရှိရမယ်ဆိုတဲ့သဘောတူညီချက်ဖြစ်တယ်ဒါကျွန်တော်အခြေခံအဖြစ်ပြောပြတာပေါ့
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ဒီကိုထူးချေရဲ့အမေရိကန်ခီးစဉ်ကိုလည်းကျွန်တော်မေ့ချင်ပါသေးတယ်ဒါပေမဲ့လောလောဆယ်ကျွန်တော်သိချင်တာအဲ့လိုမျိုးဟိုစာချုပ်တွေပါနေတဲ့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်တို့ဘာတို့ကနေပြီးတော့လှုပ်လာတဲ့အခါကျတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်ဒါမှမဟုတ်လည်းပုဂ္ဂလိကကုမ္ပဏီတရားပဲဖြစ်ဖြစ်ပေါ့နော်ဟိုကိုထွချစ်တို့လိုဟို NGO အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တာဒါမှမဟုတ်လည်းလာတွေ့တာစကားပြောတာအဲ့လိုမျိုးတွေအကူအညီတောင်းတာသဘောပမာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးလှုပ်ဆောင်တာမျိုးတွေရောပူးပေါင်းဆောင်ရွက်မှုရှိလာတာ
ဟုတ်ကဲ့ကျွန်တော်တို့ဒီနှစ်ပိုင်းတွေတည်းမှာတော့ကျွန်တော်တို့အရင်တည်းဆောင်ရွက်ချက်တော့တစုံတရာပူးပေါင်းဆောင်ရွက်မှုတွေပိုရှိလာတာပေါ့လေအဓိကအပြည့်တော့ဒီဟိုလူကုန်ကူးမှုနဲ့ပတ်သက်တဲ့ဌာနဆရာတွေပေါ့ဒါဒီထိုင်းနိုင်ငံရဲ့ဒီဟိုစားရဲတပ်ဖွဲ့လိုလိုမျိုးနောက်တစ်ခုထိုင်းနိုင်ငံရဲ့အလုပ်သမားဝန်ကြီးဌာနတခါတည်းကျဆိုတော့ဆောပြောတဲ့ဟိုလုပ်ငန်းရှင်တွေအစားပေါ့လေသူတို့ရဲ့ရှင်ပေါင်းအလုပ်သမားတွေကိုကျွန်တော်တို့ဟိုပညာပေးခိုင်းတဲ့ဟာမျိုးတွေပေါ့အခုဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒီအလုပ်သမားအဖွဲ့ချုပ်ရဲ့ကျွန်တော်တို့ထိုင်းအစိုးရအဖွဲ့အစည်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီငါးဖမ်းလုပ်ငန်းလုပ်ကြမယ်အလုပ်သမားတွေကျွန်တော်တို့လှေပေါ်မှာမလုပ်ခင်ကျွန်တော်တို့သူတို့ကိုတိထိုက်တဲ့အလုပ်သမားခွင့်ရေးတွေနဲ့လှေပေါ်မှာဘယ်လိုနေထိုင်စားတောက်ကျင့်ကြရမယ်ဆိုတာလေးတွေကျွန်တော်တို့ဒါပညာပေးတာတွေအစားကျွန်တော်တို့ပူးပေါင်းဆောင်ရွက်နေတာရှိပါတယ်
orientation တ
ော့ဟုတ်ပါတယ်ဗျဟုတ်က
ဲ့တရားဝင်နံပါတ်နဲ့တရားဝင်စာအုပ်နဲ့တရားဝင်သွားပြီးစာချုပ်တွေချုပ်ပြီးအစိုးရချင်းစာချုပ်တွေချုပ်ပြီးလုပ်ကြတာဆိုတော့ဒီဒီဥစ္စာကိုရောဟိုရှေ့မှာကျွန်တော်တို့အစိုးရအနေနဲ့ဘာတွေများလုပ်ပေးနိုင်တာရှိသေးလဲဒီလိုမျိုးရှိနေတဲ့အချိန်မှာ
အဓိကအစိုးရပြောသလိုပေါ့ဗျာကျွန်တော်တို့ MOU ပေါ့သူနှစ်နိုင်ငံနားလည်မှုစာချုပ်တော်နဲ့ပို့ထားတဲ့အလုပ်သမားတွေဖြစ်တယ်ဆိုတော့ဒါမြန်မာအစိုးရအနေနဲ့ဒါသူတို့မှလုံလုံလည်လာတာဝန်ရှိတယ်ကျွန်တော်တို့အနေနဲ့အများအားပြောတယ်မြန်မာအစိုးရအနေနဲ့ထိုင်းအစိုးရထိုးထားတဲ့စာချုပ်ပါအချက်လက်တွေကိုသူတို့ဂဂနနရှင်းရှင်းလင်းလင်းသိရမယ်ဥပမာပစ္စည်းတရှိရှိဆိုတာပါလေနောက်ပြီးတော့ Gate Down Agreement ဆိုတာရှိတယ်အဲ့ဒါကလည်းဒီလေလုတ်သားတွေနဲ့ပတ်သက်တဲ့လေရဲ့ဟိုအရေးသူရဆသူတတ်မှတ်ထားတာရှိတယ်ဘယ်လိုမျိုးလှေလူဦးရေဘယ်လောက်ပါမယ်အိတ်ခန်းဘယ်လိုရှိရမယ်ဒါမျိုးတွေရဆ
နိုင်ငံမှာပြဋ္ဌာန်းထား
တဲ့နိုင်ငံပြဋ္ဌာန်းထားတဲ့ဥပဒေတွေကိုဒါလည်းမြန်မာစိုးရအနေနဲ့အဲ့ဒါတွေကိုတော့တစုံတရာဆင်းရဲတကြလေ့လာရမယ်ပြီးလို့ရှိရင်လက်မှတ်ထိုးထားတဲ့သူတို့လက်မှတ်ထိုးပြီးတော့ပို့တယ်ခဏခဏသဘောတူတယ်နောက်ထိုင်းစိုးရအနေနဲ့လည်းအလုပ်သမားကိုတကယ်လိုအပ်နေတာ သူတို့ကလုံးဝဟိုဒီပင်လယ်ပင်လယ်၅ဖက်လေရထိုင်းဆိုရမှာ၁၃၀ကျော်လောက်ရှိတယ်အစည်းကြီးပေါ့။တောင်၄၀၀လောက်ရှိတယ်နဲ့။ဆိုတော့အဲ့ချိန်မှာသူလူကကျွန်တော်တို့အဓိကအဖြစ်ကတော့ဟိုကမ္ဘောဒီးယားလာအိုမြန်မာဆိုပေမဲ့လည်းမြန်မာကကျွန်တော်ကအဲ့ဒီလေလုတ်သားရဲ့၃ဘုံ၂ဘုံလောက်ကမြန်မာရှေ့ဘက်လောက်လို့တူမှာဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမြန်မာစုအနေနဲ့ င်ဖို့ပေါ့အများကြီးရှိပါသေးတယ်။အဲ့ဒီအဖွဲ့စည်းရင်းနဲ့ဆင်းရဲတကြပူပေါင်းပြီးတော့ကျွန်တော်တို့လေပေါ်တွေမှာစောင့်ကြည့်တဲ့ပုံစံမျိုးတွေကျွန်တော်တို့လုပ်ရမယ်။တကယ်လို့ပြဿနာတက်လို့ရှင်တဲ့ထိုင်းဆိုးအောင်တိတိကျကျဟိုဆွေးနွေးညှိနှိုင်းတိုင်ပင်ပြီးတော့မြန်မာရွှေပြောင်းလုပ်သမားတွေကိုဟိုဆင်းရဲတကြအကာအကွယ်ပေးမှကျွန်တော်တို့ထိရောက်နိုင်မယ်လို့ကျွန်တော်နေနေတော့ယုံကြည်တယ်ဗျ။
ဟိုဒေါ်ဆန်းစုကြည်အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ့နော်ဒေါ်ဆန်းစုကြည်အစိုးရအနေနဲ့အစိုးရမတက်ခင်တချိန်လာတော့ငါရောအစိုးရဖြစ်ပြီးမှလာတော့ငါရောထိုင်းမှာရှိတဲ့အလုပ်သမားတွေနဲ့တွေ့တယ်ဟိုပထမတစ်ခေါက်သူထိုင်းသွားတော့ငါဆိုမာချန်လိုနေရာမျိုးကပြည်မှာတကယ်ရေလုံငန်းလုပ်တဲ့နေရာတွေသွားပြီးသူကိုယ်တိုင်တွေ့တာပြောတာဆိုတာတွေလုတ်ပေးမယ်ကန်ပေးမယ်ဆိုပြီးဂရီကဝတ်တွေပေးခဲ့တာတွေနောက်ပြီးတော့အဲ့ဒီမှာရှိတဲ့ထိုင်းမှာရှိတဲ့မြန်မာတန်ရုံအနေနဲ့လည်းတောင်ရှိတဲ့သူတွေလှုပ်ပေးဖို့ပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုအဲ့အရာတွေရနောက်ဆက်တွဲရောအကျိုးသက်ရောက်မှုရှိသလား
ဟိုကျွန်တော်ထင်တယ်နိုင်ငံတော်တိုင်ပင်ခံနေနဲ့တအားစီပေါ့တခြားလုပ်ငန်းတွေနဲ့သူသူ့မှာအလုံးနဲ့တအားရှုံလာမသိဘူးကျွန်တော်တို့မြင်ရတာတော့သူနိုင်ငံကြီးဝန်ကြီးတယောက်နေနဲ့ရောနိုင်ငံတော်ဒီရှင်းပြလို့သမားကြီးကိုဟိုထဲထဲဝုံဝုံတိတိကျကျဆောင်ရွက်တာမျိုးတော့ကျွန်တော်တို့တိတ်မတွေ့ရပါဘူးဒီအခုဖြစ်နေတဲ့ရှင်းပြလို့သမားကြီးကိစ္စတွေကိုအဓိကဟိုစပြီးတော့အခြေတည်လာတာကျွန်တော်တို့ပြီးခဲ့တဲ့အစိုးရနဲ့လည်းကျွန်တော်တို့ကိုယ်တိုင်ဆွေးနွေးပြီးတော့ကျွန်တော်တို့ဒီဟိုအလုပ်သမားတန်အရာရှိတွေသူတို့ထားပေးတာကကျွန်တော်ပြီးခဲ့တဲ့အစိုးရကနေဆားခဲ့တာပါပဲပြီးခဲ့တဲ့အချိန်တွေကနေပြီးတော့မှအခုနည်းနည်းတော့ဟိုဒီဘက်အစိုးရကသူပြန်ပြီးတော့ပူပေါင်းဆောင်ရွက်တာမျိုးရှိပါတယ်ကျွန်တော်ကကျွန်တော်ထင်ပါတယ်သူလည်းအလုပ်တွေရှုပ်လာမသိဘူးကျွန်တော်ထင်တယ်ရှေ့ပြောင်းလုပ်သမားရေးကိစ္စတော့ဘာမှတိတ်ထိထိကျကျကြီးဆောင်ရွက်ပေးနေတာတော့ကျွန်တော်တို့တိတ်မြင်မြင်တာတော့မရှိပါဘူးပဲ
ဟုတ်ကဲ့အခုဒီကိုထွချစ်အမေရိကန်ကိုလာတဲ့ခီးစဉ်ပေါ့နော်အဲ့ဒါလေးကိုလည်းကျွန်တော်တို့ရှင်းပြပေးပါအောင်
အဓိကတော့အစိုးရပြောသလိုပေါ့ကျွန်တော်တို့ဒီပြီးခဲ့တဲ့ပတ်ထဲမှာကျွန်တော်တို့ဒီမတ်လ18ရက်နေ့19ရက်နေ့ပေါ့ကျွန်တော်တို့ဒီပင်လယ်စာကုန်စည်ပြပွဲပေါ့အမေရိကန်ရဲ့ကုန်စည်ပြပွဲလုပ်တယ်အဲ့ဒီမှာကျွန်တော်တို့အစိုးရတွေရောအစိုးရမဟုတ်တဲ့အဖွဲ့စည်းတွေရောလာကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းလေ့လာခွင့်ရတယ်ကျွန်တော်တို့လည်းဆွေးနွေးခွင့်ရတယ်ဆိုလိုချင်တာကတော့ဟိုဒီပင်လယ်စာကိုသူတို့ကတော့ဒါနိုင်ငံတကာပင်လယ်စာစားဖို့ကံပိုင်လုပ်တယ်ဒါပေမဲ့ပင်လယ်စာတွေကိုဘယ်သူတွေကအဓိကထုတ်လုပ်တာလဲကျွန်တော်တို့အစိုးရပြောသလိုမျိုးအမေရိကန်အစိုးရက2014ကနေပြီးတော့ဒီထိုင်းနိုင်ငံကလူကုန်ကူးမှုအစိုးရနိုင်ငံဖြစ်သတ်မှတ်တယ်ဆိုတော့ဒီပင်လယ်စာတွေကကျွန်တော်တို့ဟိုခေတ်သစ်ကြေးကျွန်းနေလိမျိုးလုံပြီးမှရတဲ့အစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့ဟိုတချို့ဟိုအဖွဲ့အစည်းတွေသူတို့ရှင်မှာလာပြီးတော့မျှဝေတယ်ကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုဟိုလာပြီးတော့ဖလှယ်တာဖြစ်တယ်တစ်ချိန်တည်းမှာပဲကျွန်တော်တို့နဲ့ဒီဟိုအမေရိကန်အလုပ်သမားတမကတွေနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်တာတွေရှိတယ်အမေရိကန်အလုပ်သမားတမကတွေကလည်းဒီအမေရိကန်ပေါ့ဒီဝါရှင်တန်မှာအခြေဆိုင်တဲ့တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အစိုးရဌာနဆိုင်ရာပေါ့ကျွန်တော်တို့ဒီအလုပ်သမားဟိုဝန်ကြီးဌာနအစပါတယ်ပေါ့နောက်တစ်ခုကတော့ဒီအဓိကတော့အလုပ်သမားတမကတွေလည်းကျွန်တော်တို့ပြီးတွေ့တယ်ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်တွေပေါ့အဓိကအဖြစ်တော့ဤပညာလိုအပ်ချက်နောက်ဘဏ္ဍာရေးလိုအပ်ချက်ကစသူတို့တတ်နိုင်တဲ့လောက်ဝိုင်းဝန်းဟိုပန်းပိုးမယ်ကျွန်တော်တို့ ਨੇ ပူပေါင်းပြီးတော့ဗောလေလက်ရှိအနေအထားကိုဟိုဆောင်ကြည့်ပေးဖို့ဆိုတော့ကျွန်တော်တို့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒါဖိတ်တာပါဖိတ်တော့ကျွန်တော်တို့ကလည်းအဲ့ဒါတွေရည်ရှိမှာလဲကျွန်တော်တို့အမေရိကန်လုပ်သမားတမကတွေအမေရိကန်အစိုးရတွေနဲ့ကျွန်တော်တို့ပေါင်းပြီးတော့ဆောင်ရွက်မှာပါကျွန်တော်မနေ့ကလည်းဒီအမေရိကန်လုပ်သမားဝန်ကြီးဌာနနဲ့ကျွန်တော်သွေးနွေးဖြစ်ပါသေးတယ်ဟုတ
်ကဲ့ကျေးဇူးများကျေးဇူ
းမြန်မာဒီမိုကရေစီရည်စွယ်နေကအစီအစဉ်ကိုကိုစောဝင်းလိုင်ကပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကကိုထူချစ်ကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်သတင်းတုံ့တက်ချက်အစီအစဉ်တွေကိုနှာစင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ22ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ25 kilohertz 1196ကလိုင်းဒိုမီတာ32 kilohertz 9303ညလိုင်းဒိုမီတာ51 kilohertz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kilohertz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကဏ္ဍတွေကိုနှာစင်ကြရမှာပါ။အခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ကူရဲ့ပိုင်အတွင်းနိုင်ငံရေးသမားတွေ၊စီးရေးအကဲခတ်တွေ၊ပြည်တွင်းပြည်ပသတင်းစာဆရာတွေစိတ်ဝင်စားဆုံးသတင်းကတော့ UWSC ဝါတက်ဖွဲ့ထိန်းချုပ်ရာပန်ဆန်းကညဉ့်ညံရေးနှစ်30ပြည့်အခမ်းအနားပါအစိုးရနဲ့ညဉ့်ညံရေးတိဆောက်တာနှစ်30ပြည့်အခမ်းအနားလို့နာမည်တက်ထားပေမဲ့တကယ်တကယ်1989ခုနှစ်ဧပြီလ18ရက်နေ့ဆိုတာဟာဗမာပြည်ကွန်မြူနစ်ပါတီဘာဂဘလက်အောက်ကနေဝါခေါင်းဆောင်တွေဝါဂေတာနဲ့ဝါတက်သားတွေကနေကွန်မြူနစ်ပါတီခေါင်းဆောင်မှုကိုပုံကန်ဖယ်ရှားအာဏာသိမ်းယူလိုက်တဲ့နေ့ဖြစ်ခဲ့ပြီးနှစ်30ပြည့်ပွဲဆိုတာကလည်းအဓိကအားဖြင့်စစ်အင်အားပြပွဲဖြစ်နေတာပါပဲဒီပွဲနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကနိုင်ငံရေးအကဲခတ်တွေနိုင်ငံရေးသမားတွေကအမျိုးမျိုးအကဲဖြတ်ကြပါတယ်အဲ့ဒီထဲမှာမှအစိုးရနဲ့အပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်ငံသားပြောဆိုတဲ့မှတ်ချက်ကစိတ်ဝင်စားဖို့ကောင်းပါတယ်သူပြောတာကစစ်အင်အားတောက်တင်းလို့အစိုးရဘက်ကလွှမ်းမိုးနိုင်ခြင်းမရှိတဲ့အပေါ်အခြားတိုင်းသားလက်နက်ကိုင်တွေကလည်းစစ်အင်အားကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်ရှိလာခဲ့ရင်ညီညာရေးဟာပိုပြီးအလှံဝေးသွားနိုင်တယ်ဆိုတဲ့မှတ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံရေးမှာလက်နက်အင်အားသာလျှင်အဓိကဆိုတဲ့ဝါဒထွန်းကားနေသလားအဲ့ဒီဝါဒကြောင့်ညီညာရေးအလှံဝေးသွားနိုင်တယ်ဆိုတာကရောဘလောက်ထိမှန်တယ်လဲဆိုတာဆွေးနွေးကြည့်ကြရအောင်ပ
ါညီညာရေးနှစ်30ပြည့်ပွဲမှာUWSC ရဲ့စစ်အင်အားကိုမြင်တွေ့နိုင်ကြပါတယ်စစ်တီအင်အား9600အသုံးပြုပြီးပြတဲ့အဲ့ဒီစီးရေးပြပွဲမှာတဦးချင်းကင်ဆောင်နိုင်တဲ့လက်နက်ငယ်အင်အားကိုမြင်တွေ့နိုင်ုံမကလေရင်ပစ်စက်တနက်ကြီးတွေလေကြောင်းရန်ကာကွယ်တဲ့အမြောက်တွေမောင်းသူမဲ့ drone လေယာဉ်တွေကိုပါမြင်တွေ့ရမှာဖြစ်ပါတယ်ဒါတွေကိုကြည့်ချင်းအားဖြင့်အင်အားပြပွဲဟာအရှိတောင်အာရှမှာတပုံတပ်ဖွဲ့တစ်ခုကပြတဲ့အခမ်းအနားဆုံးစီးရေးပြပွဲလို့တောင်သတ်မှတ်နိုင်ပါတယ်ဝါတက်ဖွဲ့အနေနဲ့အဲ့ဒီလိုစင့်အင်အားတိဆောက်ထားနိုင်တဲ့အတွက်လဲတီစဲအစိုးရရဲ့တက်မတော်တစ်ခုကသူတို့ကိုလာတိုက်ခိုက်ဝန်းမှာမဟုတ်ဘူးလို့လဲယုံကြည်စိတ်ချမှုရနေကြမှာဖြစ်ပါတယ်1989ခုနှစ်ဘာကပခေါင်းဆောင်မှုကိုအာနာသိမ့်ရမှာခေါင်းဆောင်ခဲ့သူလည်းဖြစ်လက်ရှိ UWSC ရဲ့စစ်သေးနာပတိချုပ်လည်းဖြစ်တဲ့ဦးပေါ့ယူချန်းကတော့သူ့မိန့်ခွန်းမှာခုလိုထည့်သွင်းပြောဆိုသွားပါတယ်ပြည်ထောင်စုအစိုးရမှဝါတိုင်းရင်းသားများအားကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤမှန်းချက်ပန်းတိုင်ရအောင်ကျွန်တော်တို့မှရာသက်ပံစ조사အားထုတ်သွားကြမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင့်ထဲမပေါ်ခင်ကာလတွင်ကျွန်တော်တို့သည်လက်တဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကာလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထိန်သွားကြမည်ဆိုပြီးဖြစ်ပါသည်
ဒီလိုခြေနေမျိုးကိုအခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားကြကြမှာအတူယူကြမှာကတော့ဘာမှထူဆန်းတဲ့ကိစ္စမဟုတ်ပါဘူးနှုတ်ကထုတ်ဖို့ပြောဆိုတာမလုပ်ကြပေမဲ့အခွင့်ရရရင်ရသလောက်စင်ရတီဆောက်ကြမှာကတော့မလွဲမသွေပါပဲဒါပေမဲ့အဲ့လိုစင်ရတီဆောက်မှာကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကပြင်းပြင်းထန်ထန်သတိပေးထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကကျင်းပတဲ့အစိုးရတပ်မတော်နဲ့ NCA ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာသူကတိုင်းသားလက်နက်ကိုင်တွေအနေနဲ့နိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်နိုင်ငံကိုကာကွယ်ချင်ရင်တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်တွေဝင်အဲ့လိုမလုပ်ဘဲ လက်နဲ့ဆွဲကင်ပြီးနိုင်ငံရေးတိဆောက်တာတွေလက်နဲ့အင်အားလူအင်အားတိဆောက်တာတွေနေမြေတိဆောက်နေတာတွေလုပ်ရင်တော့နီလန်းပေါင်းစုံနဲ့တားဆီးသွားမှာဖြစ်တယ်လက်နဲ့အာကိုပြီးလိုရာတောင်းဆိုဖို့မကြိုးစားကြနဲ့ဆိုပြီးပြောဆိုခဲ့ပါတယ
်ဒါပေမဲ့တကယ့်ပြဿနာကမြမသမိုင်းမှာလက်နဲ့အင်အားသုံးပြီးကိုလိုချင်တာရယူခဲ့တာကတိုင်းရင်းသားလက်နဲ့ကင်တွေမဟုတ်ခဲ့ပါဘူး1962ခုနှစ်မှာလက်နက်ကိုင်တပ်မတော်ကိုအတုံးချပြီးစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းရဲ့စစ်အာဏာသိမ်းမှုဟာလက်နက်အင်အားကိုအာကိုပြီးနိုင်ငံရေးအာဏာကိုရယူခြင်းရဲ့အစားလို့ပြောနိုင်ပါတယ်။အာဏာရှင်ဦးနေဝင်းဟာခေါင်းစဉ်အမျိုးမျိုးတက်ပြီးတိုင်းပြည်ကို26နှစ်တိုင်တိုင်အုပ်ချုပ်ခဲ့ပါတယ်။1988ခုနှစ်မှာတော့လှဲနေလှေအောင်မြင်းဆောင်မကြံပြည်သူလူထုတရက်လုံးကဒီမိုကရေစီစနစ်ကိုလှူလာကြောင်းဆန္ဒထုတ်ဖော်ကြပါတယ်။အဲ့ဒီအချိန်မှာလဲပြည်သူတွေကိုဒီမိုကရေစီမပေးဘဲစစ်ဘိုလ်ချုပ်တွေကစစ်အာဏာရှင်စနစ်နဲ့ဆက်ပြီးအုပ်ချုပ်ပါတယ်။ဒါဟာလဲလက်နက်အင်အားအသုံးပြုပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုပ်ပိုင်ခွင့်အရရက်ကိုရယူခဲ့ခြင်းပါ။အဲ့ဒီအချိန်နေဟာ2011ခုနှစ်မတ်လကုန်အထိဖြစ်ပြီး1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်လက်နက်အားကိုနဲ့အာဏာသိမ်းခဲ့ခြင်းကစတွေ့ရင်ရာစုနှစ်တဝက်နီးပါးကြာတာမို့မြန်မာနိုင်ငံရေးမှာလက်နက်အားကိုဝါဒအတော်ကြာခဲ့တယ်လို့မှတ်ယူနိုင်ပါတယ်2017ဧပြီမှာတော့စစ်အာဏာရှင်စနစ်ရပ်ဆိုင်းသွားပြီးအစိုးရလွှတ်တော်တက်မတော်တီးခြားစီပေါ်ပေါက်လာပါတယ်ဒါပေမဲ့လည်းအရင်စစ်အာဏာရှင်တွေစိတ်ကြိုက်အတီးပြုတ်ရေးဆွဲပေးခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အုပ်ချုပ်ရတဲ့အခြေအနေဖြစ်နေပြန်ပါတယ်အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီဖွဲ့စည်းပုံအရာလက်နက်ကိုင်တက်မတော်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်အသီးသည့်အတွက်ကိုယ်စားလှယ်၄ပုံတစ်ပုံအထိခန့်အပ်ခွင့်ရထားပါတယ်သူ့ကိုယ်စားလှယ်တွေကနေတဆင့်ဒုသမရာတယောက်ကိုလည်းခန့်အပ်နိုင်ပြီးကာကွယ်ရေးပြည်ထရေးလိုအရေးပါတဲ့ဝင်ကြီးဌာန၃ခုအတွက်ဝင်ကြီးတွေခန့်အပ်ခွင့်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှဝင်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နယ်လုံးဝင်ကြီးတွေခန့်အပ်ခွင့်စတာတွေလည်းရထားပါတယ်။အရေးကြီးဆုံးကတော့အဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့ဆိုရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောတူမှပြင်လို့ရမယ့်အခြေအနေဖြစ်နေတာပါပဲ။အတိတ်ဘက်ကတော့အရင်စစ်အာဏာရှင်တွေဟာ2008ဖွဲ့စည်းပုံကိုရေးဆွဲပေးခဲ့ပြီးလက်နက်အင်အားကိုအားကိုးတဲ့ဝါဒတရက်ထူထောင်ပေးသွားခဲ့တဲ့သဘောပါပဲ
။အလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံရေးသမိုင်းမှာဒီကနေ့အချိန်ထိလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာအပါအဝင်လူရာကိုရယူလိုတဲ့လက်နက်အင်အားအားကိုးတဲ့ဝါဒထုံကားအသက်ဝင်နေတာညင်းလို့မရပါဘူးဒီဝါဒလွှမ်းမိုးနေရင်ဒီဝါဒကိုဆုတ်ကင်ထားကြရင်ညီညာရေးကိုဖော်ဆောင်နိုင်မှာမဟုတ်တယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတာမျိုးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဆိုတာမျိုးကိုလည်းတည်ဆောက်နိုင်မှာမဟုတ်ပါဘူးညီညာရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ဖို့ဆိုရင်တမတော်စစ်ကောင်းဆောင်တွေရောလက်နက်တိုင်းသားကောင်းဆောင်တွေပါလက်နက်အင်အားကိုအားကိုးတဲ့အယူဝါဒဆွတ်လွတ်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒုစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ကြိမ်ပြန်ပြီးတော့နှာစင်နိုင်ကြပါရရှင်။အခုလာမယ့်ညအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာတွေကိုပြောပြရင်းဖိတ်ခေါ်ပါရစေရှင်။
ရရှိမှပြနိုင်ငံတော်တိုင်ငါပုတ်ကိုဒေါန်ဆန်းစစ်ကြည်ဟာအခုသတင်းပတ်အတွင်းတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလမသစ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရမ်ကိုတက်ဖို့ရှိနေပါတယ်။တရုတ်စီဝါကကမန်ကထပြုနေတဲ့ OBOR ကပတ်တကွင်းလမ်းတစဉ်ဆိုတဲ့ပိုလမသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာနဲ့တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုလာမယ့်သတင်းပတ်အင်္ဂါနေ့တိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရသရရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါကျန်းတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးမအေးသန္တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန်တာကိုနှာစင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။
VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနှားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့အရင်ဆုံး VOA ကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုပေါ်ပြပေးသွားခြင်းပါတယ်။တချို့ကလည်းအိမ်မှာပြန်ပြီးတော့ဖြစ် जा ပေးထားတာရှိပါတယ်ရှင်လေးလိုင်းကနေပါအားလုံးသိအောင်လို့ပြန် जा ပေးပါမယ်နော်ဦးစိုးဝင်းဆိုတဲ့သောရရှင်ကအမေရိကန်ပြည်သူ2016သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့တဲ့ကိစ္စအတီသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ပူပေါင်းကြံစည်မှုရှိမရှိဆိုတာကိုအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာကအစိုးရခန်းစာထုတ်ပြန်ပါတယ်ဒီသောရရှင်ဦးစိုးဝင်းကဒီအစိုးရခန်းစာနဲ့ပတ်သက်ပြီးတော့ဒီဒီမိုကရက်တီရဲ့တုံ့ပြန်ပုံတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါကျွန်တော်အစီရင်ခံစာထွက်လာတော့ထွက်လာတဲ့တည်းနောက်တော့နောက်ပိုင်းမှာဘယ်သူတွေကဘယ်လိုတုံ့ပြန်ကြလဲဒီမိုကရက်တွေကဘယ်လိုဝေဖန်လဲဒါမျိုးတွေအားလုံးကိုကျွန်တော်တို့ဒီနေ့စဉ်တည်နေတက်တက်ချင်းပဲကျွန်တော်တို့တင်ဆက်ပေးနေပါတယ်ရှင်ကျွန်တော်တို့ VOA website စာမျက်နှာဖြစ်တဲ့ bambi.voanews.com မှာလည်းကြည့်လို့ရပါတယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့ဒီ Facebook ပေါ်ကအလွယ်တကူကြည့်ချင်နေဆိုရင်တော့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ VOA Bambi's News ဆိုတဲ့ Facebook စာမျက်နှာမှာတွားပြီးတော့ကြည့်နိုင်ပါတယ်နော်အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မနိုင်ငံမှာနှစ်တစ်နှစ်ကုသွားခဲ့ပါပြီเนาะတော်ရရှင်နေလဲ VOE ကိုနှစ်သိစုမွန်နေစာရေးပြီးတော့ပို့လာကြတာလက်ခံရရှိပါတယ်အထူးကျေးဇူးတင်ပါတယ်ရှင်အောင်တင်ဝင်းဆိုတဲ့တော်ရရှင်က VOE ဝိုင်းတော်သားဝိုင်းတော်သူတွေအားလုံးမင်္ဂလာအဖျားဖျားနဲ့ပြည့်စုံပါစေလို့ဆုတောင်းမြတ်တာပို့သားလျက်ပါတယ်ကျွန်တော်ကရခိုင်တိုင်းရင်းသားတယောက်ပါဆိုပြီးတော့နှစ်သိစုမွန်တောင်းလာပါတယ
် VOE မိသားစုများအားလုံးနှစ်ဆန်းတရနေ့ကစာပြီးစိတ်ချမ်းသာခြင်းကိုယ်ဤချမ်းမာခြင်းနဲ့လူရင်းဆန္ဒပြေဝကြပါစေမင်္ဂလာနဲ့သတင်းတွေကိုထာဝရတင်ဆက်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်က VOA ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်လုံးပြီးလို့ smartphone ခေတ်ကိုတောင်ရောက်လာတော့လဲ Facebook ကနေအလွယ်တကူနားဆင်ရတဲ့အတွက်နေ့စဉ်နေ့တိုင်းမနေ့6နာရီနေ့9နာရီအထိနားဆင်အားပေးနေပါတယ် VOA ကြောင့်ပြည်တွင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရှိရလို့အထူးပဲကျေးဇူးတင်ပါတယ်ကျေးမာကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါနှစ်ဆန်းတရနေ့ကစပြီးတော့နှစ်တင်မှာစိတ်ချမ်းသာခြင်းကိုယ်ယူကျမ်းမာခြင်းနဲ့လူရာဆန္ဒတွေပြေဝါကြပါစေဆိုလို့တောင်းပေးတဲ့ဆုနဲ့ပြေပြရစေလို့ပြောချင်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်ဒါနဲ့မနေ့6နာရီ9နာရီအစီအစဉ်ကိုနားဆင်အားပေးရစေလို့ကျွန်တော်တို့ညပိုင်းမှာလည်းနှစ်ချိန်6နာရီကိုရနေ9နာရီနောက်ပြီးတော့ည9နာရီကနေ10နာရီဒါရိုက်ရေဒီယိုတင်ဆက်မှုတွေနဲ့နောက်ပြီးတော့ည9နာရီခွဲမှာဆိုရင်တော့ကျွန်တော်တို့ရုပ်မြင်သံကြားအစီအစဉ်တင်ဆက်မှုတွေရှိပါတယ်နော်အဲ့ဒီအစီအစဉ်တွေကိုလည်းကြည့်ရှုနားဆင်အားပေးပါအောင်လို့မှာချင်ပါတယ်တဲမော်ဆိုရဲရန်ကုန်ကတော်ရရှင်ကတော့ VOA ရေမင်္ဂလာပါကျွန်တော်က VOA ကိုနားထောင်လာတာ2011ခုနှစ်တည်းရပါအမြဲတမ်းအားပေးနေပါတယ်ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ Facebook အကောင့်ပိုင်ရှင်တဲမော်ရန်ကုန်ဖြစ်ပါတယ်ကိုတဲမော်အထူးကျေးဇူးတင်ပါတယ်နော်ပီတာချီမောင်ဆိုရဲ Facebook အကောင့်ပိုင်ရှင်ကလည်းသူကတရင်နဲ့ပတ်သက်ပြီးတော့တခုပြောလာတာပါသူကတော့ပြင်သစ်နိုင်ငံပါရီမြို့လေကောင် Notre Dame Cathedral ဘုရားကျောင်းတရင်ကိုကူးယူဖော်ပြခြင်းပါတယ်ကျေးဇူးပြုပြီးတော့ခွင့်ပြုပေးနိုင်မလားတဲ့ဟုတ်ကဲ့ပါကိုပီတာကြီးပြန်ပြီးကူးယူဖော်ပြခြင်းတယ်ဆိုတာအဆင်ပြေပါတယ်เนาะကျမတို့အငြင်းတမ်းလည်းပြောပါတယ်ကျမတို့ VOE ကတရင်ကိုပြန်ပြီးတော့တစ်ဆင့်ကူးယူဖော်ပြမယ်ဆိုရင်ကျမတို့ VOE ကထုတ်လွှင့်နေဆိုတဲ့အကြောင်းအရာလေးပဲပါအောင်ထည့်လိုက်ပါအဲဒါဆိုရင်တော့ကျမတို့ဆီကတရားဝင်ကူးယူဖော်ပြတဲ့သဘောမျိုးတက်ရောက်ပါတယ်အဲ့ဒါကြောင့်မလို့လည်းအဆင်ပြေပါတယ်ခွင့်လန်းခွင့်ပြုနိုင်ပါတယ်တချို့တွေကတော့တစ်ခါတလေတွေ့ဘူးတာကတော့ VOA စာသားကြီးကိုပဲဒီတိုင်းကူးယူပြီးတော့ဘယ်သတင်းဌာနကနေဘလို့ဖော်ပြထားရဲဆိုတာမသိပဲနဲ့သူတို့ website ပေါ်မှာဒီတိုင်း copy paste လုပ်ပြီးတော့တင်တာမျိုးဆိုရင်တော့အဲ့ဒါဆိုရင်တိတ်ပြီးတော့ကျင့်ဝတ်နဲ့မညီညွတ်ဘူးလို့ပဲပြောရပါမယ်ဘာလို့လဲဆိုတော့သတင်းဌာနမူရင်းသတင်းဌာနကိုဖော်ပြပေးတာမျိုးမရှိပဲနဲ့ဒီစာကိုရေးပဲတက်တက်ယူပြီးတော့သူတို့ website မှာတင်ထားသလိုမျိုးတင်ပေးတယ်ဆိုတော့ဒါဒါကသတင်းမီဒီယာကျင့်ဝတ်နဲ့လည်းမညီပါဘူးเนาะအခုကိုပီတာချင်းမောင်ဖော်ပြခြင်းနဲ့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ link ကိုဓာတ်ရိုက်ကူးယူဖော်ပြတာမျိုးဒါမှမဟုတ်လည်းကျွန်တော်တို့ VOA အစီအစဉ်ရဲ့သတင်းဆိုတာမျိုးကိုတနေရာရမှာတောင်းလေးမှာပဲဖြစ် VOA မြန်မာပိုင်းလို့ရေးထားပေးတာမျိုးကအဆင်ပြေပါတယ်နောက်ထပ်သောရရှင်တယောက်မေးလာတာကတော့ဘီမာဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာ
သူကဒီစနေနေ့ဧပြီလ23ရက်နေ့ရက်စွဲနဲ့စာရေးမေးလာတာပါခတ်တူတူပါပဲသူသိကျင်တဲ့အကြောင်းအရာကတော့ယနေ့ပြောထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ပြန်ရကျင်ပါတယ်ကျေးဇူးတင်ပါတယ်တဲ့ Facebook မှာ share ကျင်လို့ပါတဲ့ဒီ account ပိုင်ရှင်ကိုပြန်ပြီးတော့အကြောင်းကြားရမယ်ဆိုရင်တော့ကျမတို့ဒီသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုကျမတို့ရဲ့ website တွေမှာတင်ထားပေးပါတယ်ရှင်ဒါမဲ့အဲ့ဒီ internet website ကတိုက်ရိုက်အော်လေးလို့ Facebook မှာ share လုပ်ရတာခက်တယ်ဆိုရင်တော့နောက်တနည်းကကျမတို့ပြီးခဲ့တဲ့တောက်ကြပေါ့နော်အဲ့ဒီအစီအစဉ်ကတောက်ကြနေည9နာရီကနေ10နာရီ radio အစီအစဉ်မှာထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါကြောင့်မလို့တောက်ကြနေအေပြီလ12ရက်နေ့အစီအစဉ်လွှင့်ပေးသွားတဲ့ link ကိုကျမ Messenger ကနေပြန်ပို့ပေးလိုက်ပါတယ်။အဲ့ရကျမတို့ကဒီတနားရီလွှင့်တဲ့ radio အစီအစဉ်မှာသိပ္ပံနဲ့နည်းပညာကအစီအစဉ်အဆုံးမရောက်ခင်10မိနစ်လောက်မှလာတာဖြစ်ပါတယ်။အဲ့တော့ကျမပို့လိုက်တဲ့ link ကိုနားထောင်ပြီးတော့အဲ့ဒီ link ကိုပဲပြန် share တာပဲဖြစ်ဖြစ်အိမ်မှာနားထောင်တာပဲဖြစ်လုပ်လို့ရပါတယ်နော်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ပြည့်ခရင်ရရှိပါတယ်အဖေကိုစားစာရေးလိုက်ပါတယ်ဆိုတဲ့သောရရှင်ကတော့ဒီသောရရှင်ရဲ့စာကိုဖတ်ပြီးတော့တပကဝမ်းသာမိတယ်လို့တပကလည်းအထုကိုဝမ်းနေမိပါတယ်ရှင်သူကကျွန်တော်ကမျိုးမင်းထွန်းပါတဲ့ဥထုံးဝင်းရဲ့သားပါဆိုပြီးတော့မိတ်ဆက်လာပါတယ်ဒီသောရရှင်ကမက်ဆင်ဂျာကနေပြီးတော့ဗာညာရေးလာတာပါလဲ
VOA ရုပ်သံဌာနကပို့လိုက်သောစာကိုစာတိုက်ကနေတစင်ရရှိလို့ဝမ်းသာပါတယ်ကျေးဇူးလည်းတင်ပါတယ်နှစ်လပိုင်း17ရက်နေ့ကရရှိတာပါစာမရေးဖြစ်တာကိုလည်းတောင်းပန်ပါတယ်ပါကီရာမြို့နယ်ရန်ကုန်မြို့လိပ်စာနဲ့ကျွန်တော်အဖေဦးထွန်းဝင်းစီကို VOA ဌာနကပေးပို့လိုက်တဲ့စာကိုကျွန်တော်ရရှိပါတယ်။ကျွန်တော်အဖေဦးထွန်းဝင်းကတော့2019မေလတည်းကကွယ်လွန်သွားခဲ့ပါပြီ။ကျွန်တော်အဖေမရှိလည်းပဲကျွန်တော်ကိုနှစ်စဉ်နှစ်တိုင်းအဖေကိုစားစာပို့စေခြင်းပါတယ်။ကျွန်တော်အဖေ VOA နားထောင်တာကိုငငယ်လေးကလေးကကြားနေရတော့ကျွန်တော်လည်း VOA အမြဲနားထောင်ပြစ်ပါတယ်။ရေဒီယိုသေးသေးလေးကလေးကစာပြီးနားထောင်ပြစ်တာပါ။ကျွန်တော် VOA ဝါသနာကြီးပါတယ်။အဲဒါကြောင့်ကျွန်တော်ကိုဆက်သွယ်စေချင်ပါတယ်။ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ကျမတို့တော်ရရှင်နေစီကိုလက်ဆောင်ပို့ပေးတဲ့ပြည်ကတိန်ကိုမျိုးမင်းထွန်းရရှိတယ်ဆိုလို့အထူးဝမ်းသာမိပါတယ်။ဒါမှလည်းစိတ်မကောင်းဖြစ်မိတာကကျမတို့ကိုနှိမ့်ရှည်လာများအားပေးလာတဲ့ဒီအန်ကယ်ဦးထွန်းဝင်းကိုမျိုးမင်းထွန်းရဲ့အဖေအန်ကယ်ဦးထွန်းဝင်းကွယ်လွန်သွားပြီဆိုတဲ့သတင်းကြားရလို့အထူးစိတ်မကောင်းဖြစ်မိပါတယ်ရှင်။ VOA အစီအစဉ်ဒီကိုဆက်ပြီးနားဆင်အားပေးတယ်ဆိုလို့တော့တစ်ဖက်တစ်လမ်းကကျေးဇူးတင်ပါတယ်နော်။ကွယ်လွန်သွားတဲ့အန်ကယ်ဦးထွန်းဝင်းတယောက်ကောင်းရံဘုံဘွားမှာရောက်ရှိနေနိုင်ပါစေလို့ဆုတောင်းပေးပါတယ်။မြေသိန်းဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်မေးလာတာကိုလည်းဖြည့်ပေးခြင်းပါတယ်။သူကမဲဧတနာကြီးတဲ့ထူးခြားအစံပြကဘာတလွားအစီအစဉ်ရဲ့နောက်ခံတခြင်းဒါမှမဟုတ်တီးလုံးလေးလိုချင်ပါတယ်။ဘလို့ရှာရမလဲကုညီပေးပါဦးနဲ့။ဟုတ်ကဲ့ပါ။ဦးမြေသိန်းကြီးဒီအစီအစဉ်ကကျမထင်တာတော့ထူးခြားဆက်မြသတင်းများအစီအစဉ်ကိုပြောရဲထင်ပါတယ်เนาะကဘာတလွားကကဘာတလွားခရီးသွားအစီအစဉ်မှာမဆုမျက်မှောင်တင်ဆက်တာဖြစ်ပါတယ်ထူးခြားဆက်မြသတင်းများအစီအစဉ်ကကိုငိမ့်ညံတင်ဆက်ပေးတာပါဒီလုံးကလည်းထူးခြားဆက်မြသတင်းများမှာပါတာမလို့အဲ့အစီအစဉ်နဲ့ဒီကဘာတလွားအစီအစဉ်နဲ့လေးရောပြီးတော့ရေးလိုက်တယ်လို့ထင်မိပါတယ်ဟုတ်ကဲ့ဥစားကိုဦးမြင့်သိန်းလိုချင်တဲ့ထူးခြားဆက်မြအစီအစဉ်ကနောက်ခံတခြင်းလေးဆိုတော့ကျမတို့ကဒီအစီအစဉ်အတွက်နောက်ခံတခြင်းကိုကျမတို့စီကိုတိုက်ရိုက်ဟိုတရားဝင်အသုံးပြုခွင့်ပေးထားတဲ့ company ကနေပြောယူပြီးတော့ဒီတီးလုံးကိုတုံးရတာဖြစ်ပါတယ်။အပြင်မှာတခြင်းအစိုးရတွေဆိုတဲ့တခြင်းလည်းမဟုတ်အပြင်မှာထုတ်တဲ့တခြင်းမျိုးလည်းမဟုတ်ပါဘူး။အကြောင်းမလို့ဘလို့ယူလို့ရမလဲဆိုတော့ယူလို့ရဖို့နည်းလမ်းမရှိပါဘူးလို့ပဲစိတ်မကောင်းစွာနဲ့ပြန်ကြားပေးကြပါတယ်ရှင်။နားလည်မယ်ထင်ပါတယ်နော်။မနက်ကမှလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နေစဉ်ပေါ်မှာကြုံတွေ့နေရတဲ့လူမှုအခြေအနေအရရနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေသူတို့ရှုထောင့်နေကနေပြီးတော့ရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရရှင်ဒီထက်ကစာတချို့ကိုကျွန်မအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်အဖရခိုင်နိုင်ငံတော်ဆိုတဲ့ခက်ဆန်းဆန်းနာမည်နဲ့ Facebook အကောင့်ပိုင်ရှင်ကတော့မြန်မာတပ်မတော်ကအပြစ်မဲ့ပြည်သူတွေကိုမကကွယ်ပဲပြစ်ခတ်နေတာသူတို့အကြအများဆုံးမျိုးရဲတွေကိုဝဲရမ်းပြီးတော့ပစ်တာနိုင်ငံတကာစစ်ဦးတွေကိုချိုးဖောက်တာပါဆိုပြီးတော့ဧပြီလ23ရက်နေ့ကအစာရေးလာပါတယ်ဒီတော်ရရှင်ကနှစ်သက်စုမွန်နဲ့တောင်းပေးလာပါတယ
် VOA ဝိုင်းတော်သားများနှစ်သက်မှာကိုယ်ကြီးကျမချင်းစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြပြီးသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်နိုင်ပါစေရခိုင်ပြည်မှာဗမာစစ်တပ်ကစစ်ပွဲအတုတွေဖန်တီးပြီးအရဲသားတွေကိုပြစ်ခတ်တပ်ဖြတ်နေတာတွေကြေဝဲနိုင်ပါစေလို့နှစ်သက်မှာဆုတောင်းမြတ်တာပို့သလိုက်ပါတယ်
နှစ်သက်မှာအရက်သားတွေအထိကိုက်ကင်းပါစေဆိုပြီးတော့ဒီတော်ရရှင်ဆူတောင်းလာတာပါရှင်တောင်းတဲ့ဆုနဲ့ပြေပါစေနော်ဒီလိုပဲမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့တက်မတော်ကိုတခုပြောချင်တယ်ဆိုပြီးတော့ဆိုလာတာပါသူဗာများပြောချင်တာပါလေ
VOA တက်မတော်ကိုတခုတော့ပြောချင်တယ်ငင်းငယ်လေးရအောင်မလုပ်နိုင်တိုက်တော့လည်းမနိုင် ဂျားတွေကကျွန်တော်တို့ပြည်သူတွေဒုက္ခရောက်နေကြပြီလို့ဘယ်လိုလုပ်ကြမလဲတတ်မတော်လို့လို့လဲနိုင်ငံတကာမှာမြန်မာဆိုတာလဲရစရာကိုမရှိတော့ဘူးတိတ်ခါကြကုန်ပြီတိုင်းရင်းသားကောင်းဆောင်တွေကိုလည်းပြောကျင်တယ်တိုင်းရင်းသားတွေပဲဒုက္ခရောက်နေတယ်မထင်ပါနဲ့ကျွန်တော်တို့မြန်မာတွေလဲအဆင်မပြေဘူးဆိုတာသိစေချင်ပါတယ်မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းပါစေVOE မိသားစုတွေလည်းအားလုံးကြားမှာပျော်ရွှင်ကြပါစေလို့ဆုတောင်းလိုက်ပါတယ်
။ဒါကဒီတော်ရရှင်ရေးလာတဲ့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ဖြစ်ပါတယ်။ကျမတို့သူပြောတဲ့အတိုင်းပဲပြန်ပြီးတော့ဖော်ပြလိုက်တာပါနော်။နောက်တော်ရရှင်တယောက် Facebook Messenger ကပါပဲ။သူကအမေတာနေဝင်းဟန်ဆိုတဲ့ Facebook account ပိုင်းရှင်မှာသူကလည်းမြန်မာနိုင်ငံကဒီလက်ရှိအစိုးရရဲ့အစီအစဉ်တရက်နဲ့ပတ်သက်ပြီးတော့မကျေနပ်ပါဘူးကန့်ကွက်ပါတယ်လို့ရေးလာတာပါ။သူကတော့မြန်မာနိုင်ငံမြောက်ပိုင်းကမြစ်ဆုံဆဲဆောက်လုပ်တဲ့ကိစ္စကိုကန့်ကွက်လာတာပါ။
မြစ်ဆုံစောက်တာကိုနိုင်ငံသားတယောက်အနေနဲ့ကန့်ကွက်ပါတယ်အမေစုတရုတ်နိုင်ငံခီးစဉ်မှာဘလို့ဆုံးဖြတ်မလဲဆိုတာကျွန်တော်ပါဝင်မြန်မာတနိုင်ငံလုံးကစိတ်ပူနေမယ်ဆိုတာတကဘာလုံးသိနေမယ်ထင်ပါတယ်ပေါ့ဖော်ကြီးတရုတ်နိုင်ငံကိုအထူးဆိုလိုခြင်းပါတယ်တမိုင်းကျောင်းအနေနဲ့ဖြစ်တည်စေမိခင်အေယာဝရီကိုပညာရှင်များကကန့်ကွက်နေပါတယ်ဆရာမောင်စိန်ဝင်းပရိကုံဆရာဦးထွန်းလေပါဝင်ဝမ်ချမ်ပီယံအောင်နာအန်ဆန်းကတမရာကြီးကိုမြစ်ဆုံဆဲဆက်မဆောက်ဖို့တောင်းဆိုနေတာသိရလို့ပိုဝမ်းသာမိပါတယ်အမေတော်ဆန်းစုကြည်လည်းကောင်းသောဆုံးဖြတ်ချက်ချနိုင်ပါစေ။ကျေးဇူးပါ VOA
။အမေတော်ဆန်းစုကြည်ကောင်းသောဆုံးဖြတ်ချက်ချနိုင်ပါစေ။ကျေးဇူးပါ VOA လို့အမေသားနေဝင်းဟန်ဆိုတဲ့ Facebook account ပိုင်းရှင် VOA ကတဆင်သူရဲ့ထင်မြင်ယူဆချက်ကိုဖွင့်ဟလာပါတယ်။သရရှင်ရဲ့ရင်ဖွင့်စာတွေကိုအခုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။တကြံအတွင်းမှာဘတ်စကားတွေဈေးမတက်ဘူးပြောပြီးတော့ဈေးတွေတက်သွားပါတယ်။စင်းသားပြည်သူတွေအမတမဒုက္ခရောက်ပါတယ်ဆိုပြီးရေးလာတဲ့သရရှင်ကတော့သရရှင်ဒုက္ခပါโอเคဘလောက်တောင်မှဈေးတွေတက်သွားတာပါလေ
ရန်ကုန်တောင်တကုံနဲ့လိုင်တာယာပြည့်ဆွဲနေတဲ့ YBS 6ကားများတကြံတွင်းမှာ1500ကိုင်နှုန်းဈေးတက်သွားပါလေ105တောင်တကုံကနေဆံပြဈေးကို900ပါလိုင်တာယာအဝေးပြေးကွင်းထီကို1500ပါတကြံမတိုင်ခင်ကတရဝင်းကြီးညာထားတာကတော့ပုံမှန်ဈေးထက်ပိုမတောင်းရလို့ဆိုပါလေအခုတော့လိုင်နာလိုက်ကြတာဈေးများလို့မေးတော့သူတို့ရုံးကိုပြောပြီးသားပါလို့ဆိုပါလေစပယ်ရလဲတစည်းကို2ရောက်လောက်ပါပါတယ်သူတို့လက်ထဲကိုငွေပေးရပါတယ်ဘတ်စကားလက်မှတ်ဖိုးထည့်ရတဲ့ငွေဘုံးတွေကိုအဝတ်တင်နဲ့စွတ်ထားပါတယ်ဒီအကြောင်းတွေကိုအထက်ကတာဝန်ရှိသူများသိစေချင်ပါတယ်ပတ်စံမရှိတဲ့စင်ရသားပြည်သူတွေအတွက်အရန်နဲ့နာပါတယ
်တကြံတွင်ပြေးဆွဲတဲ့ line ကတွေဈေးတက်သွားပါတယ်ဆိုပြီးတော့ဒီတော်ရရှင်ဒုက္ခ VOE ကနေပြီးရင်းဖွင့်လာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်တစ်ချက်တဲ့တော်ရရှင်တွေအတွက် VOE ကမြန်မာသတင်းလေးတစ်ပုဒ်မြစ်တာဒေးလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တည့်ချက်တဲ့တော်ရရှင်တွေအတွက်အလှည့်ပေးကြပါတယ်ရှင်ကျွန်မဟိုတနေ့ကအင်းပြန်ကားမောင်းနေရင်တဲ့တခြင်းဟောင်းလေးတစ်ပုဒ် Amazon Prime ဂီတာအစီအစဉ်ကနေပြီးတော့နားထောင်ပြီးလို့ဒီတခြင်းလေးကိုတော်ရရှင်တွေကိုလွှင့်ပေးဖို့စိတ်ကူးလေးရမိပါတယ်တချင်းလေးကတော်တော်ဟောင်းပါပြီကျမတို့ငငယ်လေးတွေကပါဒါမဲ့အခုထိလဲနားထောင်လို့ကောင်းနေစေတချင်းဖြစ်ပါတယ်သရရှင်နေလဲကျမတို့ပဲယူဆမလားဒါမှမဟုတ်တချင်းဟောင်းလေးဆိုပြီးတော့ပဲနားမထောင်ခြင်းဖြစ်မလားဘလို့ဖြစ်လဲဆိုတာလဲကျမကိုစာရေးပြီးတော့ပြောပါအောင်နော်သရရှင်နေစီကအတန်တွေကိုကျမတို့ကြားခြင်းပါတယ်ရှင်ကဲဒီတစ်ပတ်ကျမပြန်ပြီးတော့လွှင့်ပေးခြင်းတဲ့တချင်းအဟောင်းလေးကတော့ချစ်ကောင်းတီဆိုထားတဲ့သူကနမကျော်ကပြကိုပြန်ပြီးတော့တချင်းစာသားဖြစ်နေဖန်တီးထားတာဖြစ်ပါတယ်ချစ်ကောင်းတီဆိုထားတဲ့တပ်ပုံမှားတဲ့ညဆိုတဲ့တချင်းကိုသရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ဒိတ်စိတ်တည်းညာကလည်းဝင်နေ။ဆုံးတဲ့စက်က can say pain lo ta jam ye lo shin kan de te ao lo na o no a ne ne ze le you like to suit your pets as a moment's gone and you see you nila say nine and three I might not dance and let go me nezele touch to machine say sangue
ကောင်းတီဆိုထားတဲ့တပ်ပုံမှားရညဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ခွင့်ပြုလိုက်တော့စုစုပြတ်ချာစေမုံမဲစကားတန်းအညိုချင်းညိုနေလားစိတ်နိုင်တဲ့ကေMine on dance My neck go baby Nezele Touch to machine
မဟိတနာကျစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းထိုမီတာ32 kHz ကို303ညလိုင်းထိုမီတာ51 kHz 585နဲ့ပထမနာရီဝက်မှာလိုင်းထိုမီတာ190 kHz 1505တို့ကနေနှာစင်နိုင်ပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရနေတဲ့သတင်းအချင်းချုပ်ကိုမမသစေအောင်ပြောပြပါဦးမယ်ရှင
်။တိရီလင်္ကာမှာခရီးရန်ဘုရားကျောင်း၃ကျောင်းနဲ့ဟိုတယ်၃ခုမှာဒီကနေ့အီစတာပွဲတော်နေ့မှာဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး200ကျော်သေဆုံးပြီး400ကျော်ဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုနဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးထိန်သိမ်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမပေါက်ကွဲမှုတွေအပြီးနိုင်ရီပေါင်းများစွာအကြာမှာမြို့တော်စင်ကြေဘုံမှာလည်းနောက်ထပ်ပေါက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့သတင်းရရှိခဲ့ပါတယ်။ဒီပေါက်ကွဲမှုတွေအပြီးသီရီလင်္ကာမှာညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ပြင်သစ်နိုင်ငံကတမိုင်းဝင် Notre Dame ဘုရားကျောင်းကြီးမိလောင်သွားတာကိုပြန်လည်တည်ဆောက်ဖို့ပုဂ္ဂလိကအလှူရှင်တွေကအလှူငွေတွေရရရရထည့်လာပြီးရက်အနည်းငယ်မှာပဲအစိုးရကိုစန့်ကျင်တဲ့အဝါရောင်ရောင်ပြန်အင်ဂျီဝဆန္ဒပြသူထောင်ပေါင်းများစွာဟာမနေ့စနေနေ့ကနိုင်ငံတဝန်းဆန္ဒပြခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ Paris မြို့လယ်မှာခြိတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုဘုံတွေအဓိကယုံနှိမ်နှင်းရေးကြီးတွေတုံးပြီးလူစုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေရုံရင်းဆန့်ခတ်ဖြစ်ခဲ့ကြပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်ကဖယ်ရှားလိုက်တဲ့သမ္မတဟောင်းအိုမာအယ်ဘာရှာအစိုးရအဖွဲ့ကထိတ်တန့်တာဝန်ရှိသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အရင်သမ္မတဟောင်းလက်ထက်မျိုးသားလုံခြုံရေးနဲ့ထောက်လှမ်းရေးကဒုဗိုလ်မှူးကြီးအဆင့်ရှိသူ၈ဦးကိုလည်းယာဒူးကအနာပေးမယ်လို့အာဏာသိမ်းစစ်ကောင်စီကပြောပါတယ်။သမ္မတဟောင်းအယ်ဘာရှာကိုလည်းငွေမဲခွာချမှုနိုင်ငံခြားငွေအမြောက်အများတရားမဝင်ပိုင်ဆိုင်မှုတွေနဲ့တရားစွဲဆိုပြီးစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။
တင်းငင်းနေနေညာပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစေအောင်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီကဲဒူဘင်စကီဖြစ်ပါတယ်ရှင် VO American တာရဲ့တင်းလာနေမြတ်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.